မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ် August 20ရက်ကြာတာပြည်နေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ line no meter 24 25 32 50နဲ့ line no meter 190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအစီအစဉ်မူကတော့ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျသက်ပါ။ဒီညပဲသတင်းတွေကိုကိုကောင်းထန်တဲ့သူကြီးညာပေးမှာပါ။မြန်မာနိုင်ငံမှာကျင်းပတော်မယ့်ရွေးကောက်ပွဲအတွက်နိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေကိုပိုပြီးလမ်းဖွင့်ပေးဖို့ကာတာစင်တာလေ့လာရေးအဖွဲ့ကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနယ်စပ်မှာတော့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပါတယ်။ဘန်ကောက်ကလေးမျက်နှာဖျားမှာဘုံဖောက်ခွဲဖို့ကျန်းစီသူကအနည်းဆုံး10ဦးလောက်ရှိပေမဲ့အကြမ်းဖက်အုပ်စုရဲ့လက်ချက်တော့မဟုတ်ဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။ဟုတ်ကဲ့ပါတွေ
။ဟုတ်ကဲ့ပါရှင်။လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချအတူတူရွှေနှင်းမှုတွေကိုရပ်ဆိုင်မှုဒီကနေ့ပြည်ထောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်လိုက်တာနဲ့ပတ်သက်လို
့ခဏဆိုင်ညာထားတာ right to recall you ဒါနိုင်ငံသားများရဲ့အခွင့်အရေးသို့တော်လက်ရှိအချိန်မှာတင်လာတာကနိုင်ငံရဲ့အခွင့်အရေးတစ်ခုဖြစ်အောင်လုပ်တာလွတ်တော်နေရာလုံးကိုရပ်ဖို့ကြိုးစားတာကဘာကြောင့်ရပ်ဖို့ကြိုးစား
လွတ်တော်မဲတချို့ရဲ့သုံးသက်ပြောဆိုမှုတွေကိုမကြားခင်မှာစူးစီးတင်ပြပေးပါမယ်ကြပ်ပြင်းဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေလှုပ်လှုပ်ခက်ခဲဖြစ်နေတာနဲ့ပို့ကုန်တင်ပို့မှုပိတ်ပင်ချက်တွေကြောင့်ဒေါ်လာငွေဈေးအပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာနဲ့ပြီးခဲ့တဲ့ရက်ပိုင်းကဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကမြန်မာနိုင်ငံသားတွေရဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်။အခုကတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကအကြီးညာပေးပါမယ်ရှင
်။မကြခင်ချင်းပါဖို့ပြင်းနေတဲ့မြန်မာနိုင်ငံကရွေးကောက်ပွဲအတွက်နိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေကိုပိုပြီးဖွင့်ပေးဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အပါအဝင်အဓိကစိန်ခေါ်မှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်နေတယ်လို့ကာတာစင်တာလေ့လာရေးအဖွဲ့ကမနေ့ကထုတ်ပြန်တဲ့ဒုတိယအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကာတာစင်တာဟာမြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာအစိုးရကခွင့်ပြုထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပြီးမြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာသင်တန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလည်းလှုပ်ဆောင်ပေးနေတဲ့အဖွဲ့ပါ။မြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲစောင့်ကြည့်သူတွေကိုအသိမှတ်ပြုတဲ့လှုပ်ထုံးလုပ်နည်းတွေကိုအပြစ်တက်လှုပ်ဆောင်ပေးခဲ့တယ်လို့ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီအများအပြားကလည်းလိုက်နိုင်ရမယ့်ကျင့်ဝတ်စည်းကမ်းတွေနဲ့အညီဝင်ရောက်ရှင်ပြိုင်မယ်လို့ကြေညာခဲ့တာမို့လာမယ့် November ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရက်တွေကိုလုပ်နိုင်ခဲ့တာတွေ့ရကြောင်းဖော်ပြထားပါတယ်။မဲဆင်းပေါ်မှာလူလူယုံကြည်မှုရှိစေဖို့အတွက်ရွေးကောက်ပွဲကော်မရှင်ကနေဆန္ဒမဲပေးခွင့်ကိုအတည်ပြုပေးတဲ့နည်းတွေကိုတသမတ်ထဲကျင့်သုံးဖို့နဲ့မဲဆင်းမှာပါတဲ့မှားတတဲ့သဘောတဘာဝနဲ့ပတ်သက်ပြီးပြည်သူတွေနားလည်အောင်ပို့ပြီးရှင်းလင်းပြောဆိုဖို့လည်းအကြံပေးထားပါတယ်။ကြိုတင်မဲပေးမှုမဲယုံမှမဲပေးမှုမဲရည်တွက်မှုမဲရှင်းပေးမှုတွေလိုအငင်းပွားနိုင်တဲ့လုပ်ငန်းစဉ်တွေနဲ့တခြားလုံထုံးလုံနည်းတွေအတွက်လဲကော်မရှင်ကဆုံးဖြတ်ချက်အမြန်ချထားပေးတဲ့နဲ့လို့ဆိုပါတယ်။နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပေါင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကိုမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနေဖိတ်ကြားခဲ့တာဖြစ်ပြီးမတ်လတည်းမှာတော့ပထမအကြိမ်အစည်းအဝေးခန်းစာကိုထုတ်ပြန်ခဲ့တာပါ။အခုချင်းကချင်းရခိုင်ပြည်နယ်ရဲ့အပါဝင်ပြည်နယ်နဲ့တိုင်းအတော်များများကိုတွားရောက်လေ့လာကွင်းဆင်းပြီးတဲ့နောက်မှာဒုတိယအကြိမ်အစည်းအဝေးခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်
။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ဟာနိုင်ငံအနောက်ပိုင်းနယ်စပ်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုတွေဟာကြာတာပြည်နယ်မှာစတင်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားဘက်ကတောင်ကိုရီးယားစစ်တပ်ချတာရနေရာတွေကိုစတင်ပစ်ခတ်ခဲ့တာကြောင့်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားကလည်းဒါဇင်နဲ့ချီတဲ့155မီလီမီတာအမြောက်ကြီးတွေနဲ့တုတ်ပြန်ပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီပစ်ခတ်မှုကြောင့်သေဆုံးဒဏ်ရာရသူရှိမရှိကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားဘက်ကပစ်လိုက်တဲ့အရာဟာဆိုးမျိုးရဲ့ကီလိုမီတာ60အကွာယွန်ချွန်မြို့နာကတောင်ထူထက်တဲ့နေရာမှာရှိတဲ့စစ်စခန်းအနားကိုကြာသွားပုံရတယ်လို့တောင်ကိုရီးယားသတင်းဌာနတစ်ခုကသတင်းပေးပို့ထားပါတယ်။ဒီလအတွင်းမှာလည်းတောင်ကိုရီးယားစစ်သား2ဦးတို့မြေမြုပ်မိုင်းထိပြီးဒဏ်ရာရသွားတဲ့အတွက်မြောက်ကိုရီးယားကိုတောင်ကိုရီးယားကဆွတ်ဆွဲပြောဆိုထားပြီးနိုင်ငံကြားဆက်ဆံရေးတွေတင်းမာနေခဲ့ပါတယ်။ယွန်ချောင်းမြို့နယ်အပြည်သူတွေကိုထွက်ပြေးတိမ်းရှောင်ကြဖို့တောင်ကိုရီးယားအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။မြေမြုံမိုင်းကိစ္စအပြီးမှာဆယ်နှစ်ကျော်အသုံးမပြုဘဲထားထားတဲ့နေဆက်တလျှောက်ကအသံချဲဆွတ်တွေနဲ့တောင်ကိုရီးယားဟာဝါဒဖြတ်ချည်ရေးတွေစတင်ခဲ့ပါတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားဘက်ကအသံချဲဆွတ်နဲ့အနီးတစ်ဝိုက်နေရာတွေကိုပိတ်မထားပြီးလက်နက်ကြီးနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့သတင်းပို့ချက်တချို့မှဖော်ပြထားပါတယ်။တောင်ကိုရီးယားဟာစစ်ရေးအရာအစင်သည်ဖြစ်နေအောင်သူ့ရဲ့လုံခြုံရေးအစ်စ်ကိုအမြင့်ဆုံးတိုးမြင့်ထားပါတယ
်။မကြာခင်ကထိုင်းနိုင်ငံဘန်ကောက်ကအေယံဝင်လေးမျက်နှာဖျားမှာဖြစ်ပွားခဲ့တဲ့ဘုံခွက်တိုက်ခိုက်မှုကိုအနည်းဆုံးလူ10ဦးကကြံစီခဲ့ပုံရပေမဲ့ နိုင်ငံတကာအကြံဖက်အုပ်စုရဲ့လက်ချက်တော်ဟုတ်ပုံမရဘူးလို့ထိုင်းရာရှိတွေကပြောပါတယ်။တရုတ်ခီးသွားတွေနဲ့ကမ္ဘာလက်ခီးတွေကြားရေပန်းစားတဲ့ဒီဖေးအားမှာတနင်္လာနေ့ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဟာတရုတ်လူမျိုးတွေကိုဥတီတိုက်ခိုက်တာမဟုတ်ဘူးလို့လက်ရှိထိုင်းဆက်ဆိုပြောခွင့်ရသူဗိုလ်မှူးကြီးဟွတ်တိုင်းဆူဝါရီက ကြတဲ့ရင်းနေရုံမြန်တန်ကြမှာပြောပါတယ်လူ25ဦးတေဆုံးပြီးရာနဲ့ချီတန်ရရခဲ့တဲ့ဒီတိုက်ခိုက်မှုအတွက်ဆယ်ယောက်လောက်ပါဝင်ပတ်သက်ခဲ့တယ်လို့ထိုင်းရဲချုပ်ဆွန်ရုပ်ပေါပေါမောင်ကပြောပါတယ်ဒီဘုံခွဲတိုက်ခိုက်ဖို့အတွက်တလနီးပါကြိုတင်ကြံစီခဲ့ပုံရတယ်လို့လည်းဆိုပါတယ်ဘုံခွဲတိုက်ခိုက်ခဲ့သူလို့ယုံကြည်ရတဲ့သဘင်အနက်ရောက်မိုးဆင်မှုအနေနဲ့
ပလတ်စ်တိကိုင်းမျက်မှန်အဝိုင်းတက်ထားတဲ့လူငယ်တယောက်ရဲ့ပုံချန်းကိုရဲဘက်ကဖော်ပြထားပြီးဒီပုံချန်းကိုထိုင်းဆော့ကမိနစ်ကထုတ်ပြန်လိုက်တာပါဆူဂျင်းဝဲဖြစ်ဒေါ်လာ2000ရှစ်ထောင်ထုတ်ပြန်ထားပါတယ် ဩဂုတ်လ12ရက်နေ့တုန်းကဆစ်နီလေဆိပ်မှာအဖြစ်ဖြစ်တစ်ခုဖြစ်ပွားခဲ့ပေမယ့်အကြံဖက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေဟုတ်မဟုတ်ဆိုတာကိုသူ့အနေနဲ့မပြောနိုင်ဘူးလို့လူဝင်မှုကြီးကြပ်ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးပီတာဒက်တင်ကလည်းအတည်ပြုပြောဆိုခဲ့ပါတယ်။လေဆိပ်ကိုရောက်လာကြတဲ့လူငယ်တွေထဲမှာပြည်ပကိုခီးသွားပြီးဩစတြေးလျနိုင်ငံတွေကိုတာမကသူတို့ရ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကအစိုးရလုံခြုံရေးအဆောက်အဦတို့ရဲ့ပြင်ပမှာဒီကနေ့စောပိုင်းဖြစ်ပွားခဲ့တဲ့ကြီးမားတဲ့ကားဘုံးခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ခဲ့တာလို့ IS Islamic စစ်သွေးကြွအဖွဲ့နဲ့ဆက်နွှဲနေတဲ့အဖွဲ့တခုကကြေညာလိုက်ပါတယ်။ကြီးမားတဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီဒဏ်ရာရသူတွေထဲမှာရဲရဲရှိ6ယောက်ထဲမှနေပါတယ်လို့ဒေတာအာဏာပိုင်တွေကပြောပါတယ်။ပောက်ကွဲမှုကြောင့်အစိုးရအဆောက်အဦမျက်နှာစာမှာပျက်စီးသွားတယ်လို့ရှော်ဘရာလူနေရပ်ကွက်တဝိုက်ကအဆောက်အဦတွေမှာလည်းမှန်တွေပါပောက်ကွဲကုန်တယ်လို့ဆိုပါတယ်။ဘုံဖောက်ခွဲသူဟာတခြားရင်သစင်းနဲ့ထွက်ပြေးမသွားခင်ပောက်ကွဲစီတတ်တဲ့ပျက်စီးပြီးအပြစ်တင်ထားတဲ့ကားကိုအစိုးရအဆောက်အဦရဲ့ပြင်ပမှာရပ်ထားခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ကျင်လုံတဲ့ပောက်ကွဲတံကြောင့်လန့်ပြီးနိုးလာကြကြောင်းကိုင်ရိုမြို့ခံတွေကလည်းပြောပါတယ်။IS စစ်သွေးကြွအဖွဲ့ကိုတစ္ဆာခံတယ်လို့ကြေညာထားတဲ့ Sinai Province နဲ့ဆက်နွယ်နေတဲ့ Twitter လူမှုစာမျက်နှာမှာထုတ်ပြန်ထားတဲ့ကြေညာချက်မှာတော့ဒီတိုက်ခိုက်မှုဟာ Caliphate Islam စစ်သားတွေကလှုပ်ဆောင်တာလို့ဖော်ပြထားပါတယ်။ Islam သမ္မတမိုဟာမက်မော်ဆီကို2013ခုနှစ်စစ်တပ်ကဖျောက်ချခဲ့ခြင်းကစပြီးအရာရှိတွေကိုပြစ်မှတ်ထားတိုက်ခိုက်မှုအများဆုံးလှုပ်လာခဲ့တဲ့တပုံတွေဟာရဲရဲရှိပေါင်းများစွာကိုတပ်ဖြတ်ခဲ့တာပါ။မကြသေးခင်ကတော့တပုံတွေကအရက်သားတွေကိုပါ UTP တိုက်ခိုက်မှုတွေပိုလောက်လာတာတွေ့ရပါတယ်။ Egypt အစိုးရကလူခွင့်ရချိုးဖောက်မှုကိုတရားဝင်လုပ်ဖို့ကြိုးစားတဲ့အနေနဲ့ထုတ်ပြန်တယ်လို့ဝေဖန်သူတွေဆွဆွဲပြောဆိုနေတဲ့အကြမ်းဖက်နှိမ်နီးဥပဒေတည်းတက်ကို Egypt အစိုးရကထုတ်ပြန်လိုက်ပြီးတိတ်မကြခင်မှာပဲအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အ
ီရန်အနေနဲ့နျူကလ িয়ার စီစဉ်ကိုသူတို့ဘာသာသူတို့ဆက်ဆေးခွင့်ပေးမယ်ဆိုတဲ့နိုင်ငံတကာနျူမြူစွမ်းအင် Agency IAEA ကပေါက်ကြားခဲ့တဲ့မတ်တမ်းအထောက်အထားတစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်အီရန်ရဲ့နျူကလ িয়ার ဘုံတိစောက်ဖို့ကြိုးပမ်းခဲ့တဲ့ဆိုတဲ့ဆွဲချက်ကို IAEA အနေနဲ့စုံစမ်းနိုင်စွမ်းရှိတယ်လို့အမေရိကန်ကထောက်ခံပြောဆိုနေပါတယ်။အီရန်ကိုနျူကလ িয়ার လက်နက်မထုတ်နိုင်အောင်လှုံ့ဆော်မဲ့ IAEA နဲ့ဒီဌာနကဖွဲ့စည်းမဲ့စစ်ဆေးရေးအဖွဲ့ပေါ်အပြည့်အဝယုံကြည်စိတ်ချပြီးအခုစီစဉ်ထားတာတွေအပေါ်မှာစိတ်ချလက်ချရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဂျွန်ကာဘီကပြောလိုက်ပါတယ်။ဒါပြင် IAEA ရေးသားထားတယ်လို့မာယွင်ပြောဆိုထားတဲ့ဒီမတန်းအပေါ်မှာတော့မှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်။ဒါမဲ့အီရန်နဲ့ IAEA တို့ IAEA တို့ကြာရယူခဲ့ပြီးကမ္ဘာအင်အားကြီး6နိုင်ငံတို့ကထောက်ခံခဲ့တဲ့ဒီရှိုးဝဲသဘောတူညီမှုကိုတွေ့ထားပြီးလို့ AP သတင်းဌာနကပြောပါတယ်။ဒီသဘောတူညီချက်အရအီရန်နဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းခဲ့တဲ့နေရာကိုတန်တရားရှိတဲ့ပတ်ချင်နျူကလ িয়ার စစ်ရုံကိုအီရန်ကိုယ်တိုင်ပဲစစ်ဆေးရေးတောင်းဝန်ရှိသူတွေနဲ့စစ်ဆေးရေးပစ္စည်းတွေကိုစီလို့ရမယ်လို့ AP သတင်းကပြောပါတယ်။
ပြီးခဲ့တဲ့သတင်းမှတ်ထဲမြို့တော်ဒမတ်စကတ်စ်နားမှာစီးရီးယားဆွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒါဇင်နဲ့ချီတဲ့အရသားတွေတေဆုံးခဲ့ရတဲ့နောက်မှာစီးရီးယားဆွေကိုလက်နဲ့တင်သွင်းရောင်းချမှုတွေပိတ်ပင်ပြီးအရေးယူပေးဖို့အတွက် Human Rights Watch လူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ16ရက်နေ့ကအရသားအများစုပေါင်းတဲ့လူပေါင်း112ယောက်တေဆုံးခဲ့ရတဲ့ဒီလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တဲ့နေရာဟာသဘုံတွေထိမ့်ချုပ်ထားတဲ့ဒုံမမြုံနာမှာဖြစ်ပြီးအဲ့ဒီမှာစီးရီးပြစ်မှတ်တစ်ခုမှမရှိဘူးလို့မျက်မြင်သက်သေး၄ဦးရဲ့ပြောကြားချက်ကိုလည်းလူခွင့်ရေးဖွဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနေရာဟာအခြေဆိုင်စခန်းဒါမှမဟုတ်တိုက်ပွဲဖြစ်ပွားရာရှေ့လမ်းနေရာကနေအနည်းဆုံး2ကီလိုမီတာလောက်ဝေးတယ်လို့ဆိုပါတယ်။ရောင်းသူဝယ်သူတွေနဲ့ပြည့်နေတဲ့ဈေးတွေနေကင်းကြောင်တော့အခုလိုဘုံခွဲတိုက်ခိုက်တာကိုကြည့်ရင်စီးရီးယားအစိုးရဟာအရက်သားတွေကိုဒေကယ်ဂူးမ်ဆိုက်ဘူးဆိုတာပြနေတယ်လို့ Human Rights Watch အဖွဲ့ကပြောကြားလိုက်ပါတယ်။
အမေရိကန်နိုင်ငံအနောက်မြောက်ပိုင်းဒေသဝါရှင်တန်ပြည်နယ်မှာလောင်နေတဲ့တော်မီးတွေမနေ့ကငြိမ်သက်ခဲ့ကြတဲ့မိသက်သမား3ယောက်သေဆုံးပြီး4ဦးဒဏ်ရာရသွားပါတယ်။ပြည်နယ်ရဲ့အလယ်မြောက်ပိုင်းက Twist မြို့အနီးမှာဒီမိသက်သမားတွေရဲ့ကားဟာယာဉ်တိုက်မှုဖြစ်ပြီးတဲ့အချိန်မှာမီးတောက်တွေနဲ့လွမ်းတာကိုခံလိုက်ရတယ်လို့အာဏာပိုင်တွေကပြောပါတယ်။လျင်မြန်ကူးဆက်နေတဲ့မီးညွှန်းတွေဟာမြောက်ပိုင်းကမြို့ငယ်လေးတစ်ခုကိုမီးကူးခါနီးဖြစ်နေတဲ့အတွက်မိသက်သမားတွေကစူးစမ်းငြိမ်သက်ခဲ့ရတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့ကြတာပါရှင်။ VOA ကထုတ်လွှင့်တဲ့ဒီသတင်းတွေကိုကျမတို့ internet website ပေါ်မှာလည်းနားဆင်လို့ရပါတယ်။လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတက်လက်တင်ပြပေးပါမယ်။အရင်ဆုံးကတော့ဒီလွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့လွတ်တော်တွင်ဆွေးနွေးမှုအခြေအနေကိုတင်ပြပေးချင်ပါတယ်။Right to call လို့ခေါ်ကြတဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းအတည်ပြုရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုရပ်ဆိုင်ထားဖို့ပြည်ထောင်စုလွတ်တော်ကဒီကနေ့မှပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်ဒီလွတ်တော်တတ်တန်းအတွင်းမှာတော့ဒီဥပဒေချမ်းကိုနောက်တစ်ချိန်ဆွေးနွေးဖို့မရှိနိုင်တော့ဘူးလို့လွတ်တော်မတ်တွေကပြောဆိုကြပါတယ်။နေပြည်တော်မှာကိုရန်သွားရောက်သတင်းယူနေတဲ့ VOA သတင်းထောက်မတ်မီခါကအကြောင်းစုံကိုသတင်းပေးပို့ထားပါရရှင်။
လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းကိုအလင်းမြန်ဆွေးနွေးအတည်ပြုပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပေမဲ့ပြည်ထောင်စုလွတ်တော်ဒီကနေ့အစည်းအဝေးမှာတော့ဒီအဆိုမူချမ်းနဲ့ပတ်သက်လို့ယာယီဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ29မဲအတာနဲ့ဒီမူချမ်းကိုဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်အပေါ်ပြည်ထောင်စုလွတ်တော်နိုင်ငံကကခုလိုပြောပါတယ်
။ထောက်ခံဆန္ဒပေးများတဲ့အတွက်လွတ်တော်ကိုလည်းတောင်မှပြန်လဲရုပ်သိမ်းရေးဆိုင်ရာဥပဒေချမ်းအတည်ပြုပြဋ္ဌာန်းနိုင်ရေးဆက်လက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားမည်ဖြစ်ကြောင်းအတည်ပြုကြေညာပါသည
်ဒီဥပဒေအရလက်တလုံးမှာဆက်လက်ဆွေးနွေးဖို့ဆိုင်းငံ့တာဖြစ်ပေမဲ့လို့အခုလွတ်တော်အစည်းအဝေးတွေဟာရွေးကောက်ပွဲမတိုင်ခင်နောက်ဆုံးလုပ်တဲ့အစည်းအဝေးတွေဖြစ်ပါတယ်အခုလွတ်တော်တက်တန်းအတွင်းမှာတော့ဒီဥပဒေမူကြမ်းအတည်ဖြစ်ဖို့မလွယ်တော့ဘူးလို့လွတ်တော်အမတ်တွေကသုံးသပ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာအချက်အလက်ကိုပြင်ဆင်ပြောင်းလဲဖို့အတွက်လွတ်တော်ကိုယ်စားလှယ်အများစုကဆန္ဒရှိပေမဲ့ကန့်ကွက်နိုင်တဲ့မဲဆန္ဒရှင်အရေးအတွက်နဲ့အခြားသေးစိတ်အချက်အလက်တွေကိုအချိန်ယူဆွေးနွေးကြတဲ့အတွက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒါပေမဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီSNDP ကြားဖြူပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီချင်းအမျိုးသားဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးပါတီနဲ့အမျိုးသားဒီမိုကရေစီပါတီတစ်တူကပါတီဝင်အချို့ကတော့ဒီဥပဒေကိုဆက်လက်ဆွေးနွေးလိုကြပါတယ်ဒီဥပဒေဟာဒီမိုကရေစီကိုဖော်ဆောင်ကပြည်သူကိုအလေးထားဆောင်ရွက်တဲ့ဥပဒေဖြစ်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့မှကြောက်တင်ခံနိုင်မှုဆက်လက်ဆွေးနွေးကအမြန်ဆုံးအတည်ပြုတင်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်တင်ဆန်းကဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီဥပဒေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတင်ပြထားတာ၄ချိန်ရှိပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်မပြုနိုင်သေးတာကြောင့်မဲဆန္ဒရှင်များရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကတတိပေးထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီဥပဒေကိုအမြန်ဆုံးအတည်ပြုဖို့ထပ်မံတင်ပြခဲ့တာဖြစ်ပါတယ်။လက်ရှိမှာလွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုအာဏာရပါတီထိတ်တန်းကောင်းဆောင်အဖြစ်ကဖယ်ရှားတဲ့တစ်ချိန်တည်းမှာပဲထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြမနိုင်ငံရေးလေလာအကဲခတ်သူအချို့ကတော့ဒီဥပဒေနဲ့လွတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုဖြုတ်ချဖို့အတွက်ရည်ရွယ်တယ်လို့တုံ့တက်မှုတွေရှိပါတယ်။မြို့သားလွတ်တော်အမတ်ဒေါက်တာအေးမောင်ကတော့ဆိုင်းငံ့တဲ့အစိုးအောင်မြင်တဲ့အပေါ်ဖြစ်ပေါ်လာမဲ့နိုင်ငံရေးအခင်းကျင်းအပေါ်မှာအခုလို တုံ့တက်ပြောဆိုလိုက်ပါတယ်
။လွတ်တော်နေရာလုံးကိုရန်နာဖို့အင်အားစုတစ်ခုသည်ဗတ်တကြီးတစ်ခုသည်စ조사ခဲ့တယ်။တော်တော်လေးပဲလွတ်တော်သည်ဒီဇဲဖြစ်တယ်။ဆက်လက်ပြီးတော့ရှင်သန်ဆဲဖြစ်တယ်။ဆက်လက်ပြီးတော့လုပ်ငန်းဆောင်ရွက်ဆဲဖြစ်တယ်။ဒါကိုပြန်ကြည့်လို့ရှိရင် right to recall ကတော့ဥပဒေများကိုလောရင်ပြတ်ထန်းဖို့အဆင်သင့်ရှိတဲ့လွတ်တော်ဖြစ်တယ်ဆိုတာခင်ဗျားတို့သိမှာပေါ့။အဲ့တော့ right to recall ကိုပါလီမန်သည်ပြစ်ဖြတ်တာပေါ့။ခဏဆိုင်ရန်ထားတာ right to recall သည်ဒါနိုင်ငံသားများရဲ့အခွင့်အရေးတော်တော်လက်ရှိအချိန်မှာတင်လာတာကနိုင်ငံရဲ့အခွင့်အရေးတစ်ခုဖြစ်အောင်လုပ်သလားလွတ်တော်နေရာလုံးကိုရပ်ဖို့စူးစမ်းတာကဘာကြောင့်ရပ်ဖို့စူးစမ်းတာလဲဒီလွတ်တော်ကြီးကိုပြန်ပြီးရှင်းသန်းအောင်စူးစမ်းတာကဘာကြောင့်ဒီနှစ်ခုကြားထဲမှာအဖြစ်တခုရှိမှာပေါ့
ပြည်ခိုင်မျိုးပါတီပူတွဲဥက္ကဋ္ဌဦးထေးဦးကတော့ဒီဥပဒေဟာရှိတဲ့ကြောင်းနိုင်ငံရေးညှစ်ပတ်ဖို့အတွက်ဒီဥပဒေကိုအသုံးချနိုင်တယ်ဆိုတဲ့ထင်မြင်ချက်ကိုလက်မှတ်ခံကြောင်းသူကခုလိုပြောပါတယ
်ဝင်းစုံချင်းရဥပဒေလည်းမှာလို့တော့အနေပြီးတော့မှဥရိပြထမ်းပေးရမယ်လို့ပါတာပဲဥရိရလောက်တာ။ဟုတ်ခင်ဗျားတို့က2015ရွေးကောက်ပွဲမှာနိုင်တာမနိုင်တာနဲ့ပတ်သက်ပြီးပြောနေတယ်။တကယ်တော့နိုင်တာမနိုင်တာတွေကကျွန်တော်မသိဘူး။ဖွဲ့စည်းပုံအခြေခံဥရိထဲမှာပါတယ်။အဲ့လိုဆိုရင်2010ကျွန်တော်မစိုးရင်ရဘူးလား။ကျွန်တော်နိုင်ထားတာမစိုးရင်ရဘူးလား။ဘာမှမဖြစ်တာပဲ။ကျွန်တော်ထင်တယ်ကျန်တဲ့ပါတီတွေကလည်းတလူပေါ့ဗျာ။ကောက်ကျစ်တဲ့ဥစ္စာမျိုးနဲ့နော်။ခုနကတော့ခင်ဗျားမမှန်တဲ့စိတ်ထားမျိုးနဲ့ပြစ်ရှာပြီးတော့လုံးမယ်လို့ကျွန်တော်မယုံဘူး။အဲ့တော့ကျွန်တော်မစိုးရိမ
်လက်ရှိမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလွှတ်တော်ကိုယ်စားလှယ်တွေရုပ်သိမ်းဖို့တိုင်ကြားမှုတွေရှိနေတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ကြီးခဲ့တဲ့ဇူလိုင်လအတွင်းကလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းပေးဖို့နဲ့အရေးယူဆောင်ရွက်ပေးဖို့တိုင်ကြားခံရတာတွေရှိပါတယ်ဒီပြင်အခြားလွှတ်တော်ကိုယ်စားလှယ်တွေလည်းတိုင်တန်းခံထားရတာတွေရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ဒီလိုပြောဆိုထားပေမဲ့လက်ရှိမှာလွှတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းဖို့ဥပဒေမရှိသေးတာကြောင့်အရေးယူဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး
။နေပြည်တော်ကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မမေခစုစည်းတင်ပြခဲ့ရပါရှင်။လွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေမူကြမ်းဟာလွှတ်တော်ကိုယ်စားလှယ်တဦးရဲ့မဲဆန္ဒနေမည်မှာမူလမဲဆန္ဒရှင်100ခန့်လုံးကနေအဲ့ဒီကိုယ်စားလှယ်ကိုလက်မခံနိုင်ကြောင်းဥပဒေကြောင်းအရရွေးကောက်ပွဲကော်မရှင်ကိုတိုက်တန်းလာတဲ့ဆိုရင်ရွေးကောက်ပွဲကော်မရှင်အနေနဲ့စုံစမ်းစစ်ဆေးပြီးတော့ရည်ယူဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်။2008ဖွဲ့စည်းပုံမှာဒီအချက်လက်ကိုထည့်သွင်းထားပေမဲ့လို့အသေးစိတ်အရေးယူဆောင်ရွက်ရမယ့်နည်းလမ်းကိုဥပဒေအဖြစ်ပြဋ္ဌာန်းရမယ်လို့ဖော်ပြထားတာကြောင့်ဖွဲ့စည်းပုံမှာဒီအချက်လက်အတည်ဖြစ်စေဖို့အတွက်လက်တွေ့ဆောင်ရွက်နိုင်ဖို့လွှတ်တော်ကအတည်ပြုပေးမဲ့ဥပဒေတရက်လိုအပ်နေတာဖြစ်ပါတယ်ရှင်။
ရောရှိမြခင် right to recall လို့ခေါ်တဲ့ဒီလွတ်တော်ကုသလေးများကိုတာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ပြောင်းစုလွတ်တော်ကနေပြီးတော့အ мян ဆုံးဆွေးနွေးအတည်ပြုပေးဖို့ဆိုပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်ပြောင်းစုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဥပဒေကြမ်းကိုဘာကြောင့်များအလျင်မြန်အတည်ပြုပေးဖို့လိုလားနေပါလဲနောက်တစ်ခါဒီဥပဒေကြမ်းထဲမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့ကဘာတွေအငင်းပွားစရာရှိပါလဲဒါကိုတော့ဒီလာမယ့်စနေညပိုင်းတိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့ကိုမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဘက်ရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြောင့်သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ရရှိလို့ချင်းမီဆက်သွက်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုဆက်ပြီးတော့ဒီမြန်မာအင်ဒီချင်းထိုင်းနိုင်ငံကသတင်းတပုတ်ကိုပြောပြချင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတော့ကဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုပြောပြချင်တာပါထိုင်းနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကပဲလူ22ယောက်ထိသေဆုံးခဲ့ရတဲ့ဘုံပေါက်ကွဲမှုကြောင့်မြန်မာနိုင်ငံသားတွေအလုံးလုံးနေတဲ့အနေအားအတော်များများကလုပ်ငန်းတွေလည်းထိခိုက်ခဲ့ရပါတယ်အပြင်မှာသွာလာတာတွေကိုအထူးသတိထားနေရတယ်လို့လည်းဆိုပါတယ်ဒီကြောင့်ကိုတော့ကိုကောင်းထက်ကစူးစီးတင်ပြထားပါရရှင်
ဘုံပေါက်ကွဲမှုဟာနိုင်ငံတကာကြံဖွဲ့မှုနဲ့ဆက်နွယ်ပတ်သက်မှုမရှိဘူးလို့ထိုင်းဆိုရခေါင်းဆောင်တွေကပြောပေမဲ့ကမ္ဘာလက်ခီးသည်တွေကိုပြစ်မှတ်ထားပြီးအဓိကတိုက်ခိုက်မှုရတယ်လို့သုံးသပ်ထားတဲ့ဒီဖောက်ခွဲတိုက်ခိုက်မှုကြောင့်ဗန်ကောက်မြို့ကိုသွားတဲ့ခီးသည်အရေးတွေ့တော့တိတိတတ်တာယောနဲ့သွားတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဗန်ကောက်မြို့ဟာမြန်မာနိုင်ငံသားအများပြားအလုပ်လာလုပ်တဲ့နေရာလည်းဖြစ်ပါတယ်မြန်မာနိုင်ငံသားတွေအလုပ်လုပ်တဲ့လုပ်ငန်းတွေလည်းဘုံပေါက်ကွဲမှုကြောင့်အနေများဆိုလို့ထိခိုက်ခဲ့ရပါတယ်ဘသူနန်းဈေးထဲကလျှက်စက်ပစ္စည်းအယောင်းဆိုင်မှာအလုပ်လုပ်တဲ့ကိုဂျော်နီကအခုလိုပြောပါတယ်
့လုံချင်းပိုင်းတော့နည်းနည်းလေးတော့အခုတော့သိစိုးရင်စားမရှိတော့ပါဘူးဒါပေမဲ့ဈေးဟိုအရောက်ပိုင်းကိစ္စနဲ့ကြာတော့တော်တော်လေးပါသွားတယ်ကွာဒီပါဟုတ်ကဲ့ဒေါ်လာ10ကျော်နိုင်ငံသားတွေတိတ်နည်းနည်းအဝင်ကျဲသွားတာပေါ့ကွနော်ဟာကျွန်တော်လည်းဒီအသွားလာစင်ကြည့်ပြောခွာနေကြတာပေါ့နော်အိမ်မှာဟိုညမထွက်ရဆိုတော့မသွားရတဲ့နေရာတော့ဆယ်နေရာဆိုတော့တော့ကန့်တက်ထားတဲ့နေရာပဲရှိတယ်ဟာကျွန်တော်တည်းအမှမသွားတော့ပါဘူးတော့ကိုယ့်နဲ့ကိုလုံလုံချင်းချင်းလေးနေကြတာပေါ့ညဆိုင်ဟာ
ဘုံပေါက်ကွဲပြီးလူ20ယောက်ထက်မနည်းတိတ်ဆုံမှုဖြစ်ခဲ့တဲ့အေရဝံလင်းမြင့်နာနတ်ဖရာအနီနာတဝိုင်းမှာကိုယ်တိုင်ကြီးတွေဟိုတယ်တွေအများပြားရှိပြီးခီးသွားသူတွေရှုပ်ထွေးနေတဲ့နေရာဖြစ်ပါတယ်မြန်မာနိုင်ငံသားအများပြားဈေးလာဝယ်ကြဖျားဖူးကြတဲ့နေရာလည်းဖြစ်ပါတယ်မြန်မာနိုင်ငံကရောက်လာတဲ့မာမိုးတူစာကတော့ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်မှာလင်းမြင့်နာဖရာဝင်အတွင်းမှာရှိနေခဲ့သူပါထိခိုက်ဒဏ်ရာရတိတ်ဆုံသူတွေကိုကိုယ်တိုင်တွေ့မြင်ခဲ့ရပြီးသူကိုယ်တိုင်အသက်ဘေးကတည်တည်လေးလုံမြောက်ခဲ့သူဖြစ်ပါတယ
်အခုလုံးကလေတွေးတန်ရဲနဲ့ဒဏ်ရာရသွားလူတွေပဲလေကိုကတော့ဘာမှမဖြစ်တော့သူတို့ရဲ့တွေးတွေနဲ့အသားစားတွေနဲ့ကိုယ့်ကိုစင်တာပဲရှိတာလေကိုကတော့ဘာမှတော့မဖြစ်ခဲ့ဘူးပေါ့နော်မြင်ရင်လည်းမျက်စိရှေ့မှာတွေ့လိုက်ရတော့စိတ်ထဲမှာတော့တအားကြောက်တာပေါ့နော်အဲ့လိုမျိုးအဲတိတ်ပြီးတော့ဝေးလံနေတော့မသွားတော့ဘူးပေါ့ကိုနဲ့လည်းလမ်းနေကြလားဆိုရင
်အခုပောက်ကွဲမှုဖြစ်ပွားခဲ့တဲ့အေရဝံနတ်ဖျားရှိတဲ့နေရာဟာထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေကဖြစ်ပွားခဲ့တဲ့အစိုးရကိုစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့နေရာနဲ့လည်းသိမ့်မဝေးပါဘူး Big C ကုန်တိုင်ကြီးကလက်ဆောင်ပစ္စည်းအယောင်းဆိုင်မှာအလုပ်လုပ်တဲ့မအေးအေးမြင့်ကတော့အယောင်းဝယ်တွေကျသွားတဲ့အခြေအနေကိုအခုလိုရှင်းပြပါတယ
်အဲ့ဒီဘုံပေါက်ဗီဒီယိုနည်းရက်ရှိပြီကျွန်မတရက်1000တောင်ရောင်းလို့မရတော့ဘူးအရင်ကဆို1000 9000 10000 1000လောက်ရသေးတာပေါ့နော်အခုနည်းရက်တွေမှာကျွန်တော်တို့ဘာမှတော့မရောင်းရတော့ဘူးအခုရန်ဆိုဒီနေရာမှာလူတွေသွားလာတာအများကြီးပဲအခုဒီနေ့အခြေကဘူးမသွားလာတာမရှိတော့ဘူးနိုင်ငံသားတွေလည်းပညာပိတ်ထားတာပေါ့နော်ဟိုကျမတို့ပြန်ရမယ်ဆိုရင်လည်းဟိုကြည်ကြည်ကြည်နဲ့တယောက်လည်းပြန်မရတော့ဘူးပြန်လည်းအဖို့နဲ့ပြန်ရတယ်အရင်တော့ဆိုရင်လည်းတယောက်လည်းပြန်နေကြအေးစီပဲပေါ့နော်အခုကတော့နည်းနည်းလည်းကြောက်လာတော့အဖို့နဲ့ပြန်ရတာပေါ့အ
ီရုံဝဖျားအကြောင်းဝင်အတွင်းဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားပြီးနောက်တစ်နေ့အင်္ဂါနေ့တုန်းကလည်းဘန်ကောက်မြို့ကကရုစိတ်ကန်အနီးမှာပောက်ကွဲမှုတစ်ခုထပ်မံဖြစ်ပွားခဲ့ပါတယ်ပောက်ကွဲခဲ့တဲ့အရာကိုတံတားပေါ်ကပစ်ချလိုက်တာမှာရေထဲကိုမကြခင်ပောက်ကွဲသွားပြီးရေတွေဖျားထွက်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်ဒီလိုပောက်ကွဲမှုတွေရက်စက်ဖြစ်ပေါ်နေတဲ့အတွက်ထိုင်းနိုင်ငံမှာရောင်းနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လုံခြုံရေးကိုအထူးသတိထားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါတော့ဘုံပောက်ကွဲမှုနောက်ပိုင်းဘန်ကောက်မြို့တော်ကမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုကုကောင်ထက်စူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီမြန်မာနိုင်ငံမှာဒေါ်လာဈေးတွေတက်လာနေတာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးစင်ပါရယ်။မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲနှုန်း1300ကျပ်နဲ့ဒီကနေ့ဈေးပိတ်ခဲ့ပြီးတော့နိုင်ငံရေးအခြေအနေအလှုပ်ခဲကြောင့်ဆက်ပြီးတော့ဈေးတက်မဲ့အခြေအနေရှိနေပါရယ်။အနာရပါတီအတွင်းခေါင်းဆောင်မှုအပြောင်းအလဲတွေလုပ်ခဲ့ပြီးအနာပိုင်တို့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတို့ရက်ဆိုင်မယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့မြို့မစီးပွားရေးလုပ်ငန်းမှာယင်းနှိမ့်ညံ့မှုထက်ဒေါ်လာစုဆောင်းမှုတွေပိုပြီးတော့များလာတယ်လို့လည်းစီးပွားရေးအတိုင်းဝန်ကပြောဆိုကြပါတယ်။မတ်တင်ကြီးထိုက်ကစူးစိမ်းတင်ပြပေးပါဦးမယ်ရှင်
။ပြည်တွင်းနိုင်ငံရဲ့အလှုပ်အခန့်နဲ့ပို့ကုန်တင်ပို့မှုပိတ်ပင်ချက်တချို့ကြောင့်အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းထပ်တက်သွားပြီးကြာသပတေးနေ့မှာအမေရိကန်ဒေါ်လာ1300ကျပ်နဲ့ဈေးပိတ်သွားခဲ့ပါတယ်။လက်ရှိအမေရိကန်ဒေါ်လာငွေအဝယ်လိုက်နေတဲ့အခြေအနေကိုတော့ပို့ကုန်လုပ်ငန်းရှင်ဒေါက်တာဆိုးထွန်းကအခုလိုပြောပါတယ်
။အဲဒီနေ့ကတော့ကျွန်တော်တို့ကမနေ့ပိုင်းတော့1300လောက်ကြီးပြတ်သွားတယ်။ညနေပိုင်းတော့1290လောက်တော့ဒီနေ့ကပိတ်သွားတော့နော်။အရွက်ကတော့ဒီနေ့ခက်တာပေါ့နော်။သူက cash အရွက်ကတော့ဒီနေ့ဒီ account transfer လို့ပြောလို့ကြာရင်တော့လည်းဝယ်လို့ရပါမယ်။အဲဒီသူကဖြစ်ပျက်နာပြတ်ပြီးရဲ့နောက်ပိုင်းပေါ့နော်။ဒီတို့ဖြစ်တာဇနေ့ဆက်သွဲ့ပြီးတော့နောက်14ရက်ဆက်သွဲ့လောက်ဟောဆက်ပြီးတော့ဖြစ်လာတာပေါ့နော်။
အနာရပြည်တော်စုချန်းခိုင်ရည်နဲ့ဖွံ့ဖြိုးရေးပါတီတွင်သူရဥွှေမန်းကိုပါတီရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကနေဖယ်ရှားလိုက်ပြီးသူနဲ့ဆက်နွယ်မှုရှိတဲ့စီးပွားရေးလုပ်ငန်းတချို့မှာအတားအဆီးတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မြမစီးပွားရေးလောကပေါ်မှာလည်းကြည့်ရရိုက်ခတ်ခဲ့ပြီးဘန်တွေကအနှံငွေတွေကိုပြန်ပြီးတော့ထုတ်ခဲ့ကြပါတယ်။ဒါကြောင့်လည်းဘိုးဘန်ကပုဂ္ဂလိကဘန်တွေပေါ်မှာယုံကြည်ချဖို့တိုက်တွန်းနေပေမဲ့လည်းပုဂ္ဂလိကဘန်တွေပြက်လို့အခက်တွေ့ခဲ့ကြတဲ့အတွေ့အကြုံကြောင့်ဘန်တွေမှာယုံယုံကြည်ကြည်ငွေမထားနိုင်ကြသေးတယ်လို့တစ်ဖက်ကလည်းမြန်မာကျပ်ငွေဈေးနှုန်းချမှုကြောင့်အရှုံးပေါ်မဲ့အရေးလဲစိုးရိမ်နေကြပါတယ်။ဒါ့အပြင်ပြည်တွင်းအိမ်ခြံမြေဈေးကွက်နဲ့ကားဈေးကွက်ကလည်းဈေးအေးနေတာကြောင့်မို့လို့ရင်းနှီးမြှုပ်နှံသူတို့လက်ထဲမှာငွေထားဖို့ဆုံးဖြတ်လာကြတာလည်းဖြစ်ပါတယ်။ပြည်တွင်းအိမ်ခြံမြေဈေးကွက်အခြေအနေကိုတော့တော်ဝင်အိမ်ခြံမြေရောင်းဝယ်ရေးကကိုရှိုင်းကိုကိုကအခုလိုပြောပါတယ
်။အမားလိုနဲ့တန်လိုက်တယ်။ရောင်းဝယ်ရတော့ပြီးတယ်မှာအမဈေးကတော့အရင်ကတော့မကြပါဘူးလား။အဲလိုဆိုတော့ပုံမှန်အခုလက်ရှိဈေးနဲ့အခုလက်ရှိဈေးကလည်းရင်းစင်းတဲ့လိုရက်ကဈေးကတန့်သွားတာလို့ရှိတယ်။ဟုတ်လား။အဲတောင်းဝယ်ဈေးတန့်သွားတာလို့ရှိတာ။အဈေးကတော့တန့်သွားပါဘူး။ကျွန်တော်တို့သုံးလို့ရတယ်လေ။အခုလာပိုင်းနေတာတော့အမဟုတ်လား။တကယ်လုံငန်းလုံးဝတွေတော့ဝန်ကားများတယ်မ။ဟုတ်ဈေးမြောက်နံဖို့အတွက်ဝယ်တဲ့လူကရှာဘူးလား။ရှိတော့ရှိတော့မှခံတော်တော်လေးကိုပေါ့ရတာပေါ့။
လက်ရှိမှာတော့အမေရိကန်ဒေါ်လာငွေချေဈေးကွက်ထဲမှာအဝယ်သာရှိပြီးအများမရှိသလောက်ဖြစ်နေပါတယ်။တစ်ချိန်ထဲမှာပဲရေဘေးကြောင့်ရေပေါ်ပစ္စည်းတွေဝယ်ယူတင်သွင်းမှုအပြင်နေ့စဉ်အသုံးဆောင်တွေကလည်းတင်သွင်းနေရတာကြောင့်ပြည်တွင်းကုန်စည်ဈေးနှုန်းတွေပါတက်လာတယ်လို့ပို့ကုန်လုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ်။အဓိကကတော့ငွေပေါင်းဖို့ဖြစ်လာတဲ့အပိုင်းပေါ့နော်။ဟိုလာလေးတက်တဲ ချင်တာနော်ကျွန်တော်တို့ကတကူတော့မှအများစုကဟိုမှာဗီယာထုတ်ရတယ်ဆိုတာဒီကဟာပဲတော့တော့ဟိုညင်ညင်တော့တာစားသောက်တဲ့ပစ္စည်းရာစားနင်းပိုးလောက်တာများတော့အော်ဒေါ်လာသေးတက်တယ်ဆိုရင်ဓာတ်ရိုက်ကိုထိခိုက်မှုရှိတာနဲ့တော့နော်အဲအချိန်ကြီးကတော့ကျွန်တော်ကဘာဖြစ်တော့ဟိုလုပ်ငန်းချက်တင်ရတဲ့ဆိုင်ရှိတဲ့လုပ်ငန်းကိုဆက်တဲ့ထိန်းသိမ်းဖို့လိုတာပေါ့နော်တော်ပြီးတော့ကျွန်တော်တို့အနေနဲ့ဒါစွန့်အောင်လာလုပ်ပြီးမလုပ်ကြပဲနဲ့ကိုရှိတဲ့အားနဲ့ကိုထိန်းသိမ်းပြီးလုပ်နေကြရမယ်နေနဲ့နောက်ဘာလို့လဲကြည့်ဆောင်းရည်ရဲ့နိုင်ငံကြီးဒါစီးပွားရေးအခြေအနေတွေမျက်ချင်ပြတ်ဆောင်ကြည့်လို့လည်းကျွန်တော်မြင်တာပေါ့
စီးပွားရေးလောကဒီငိမ့်တိုးတက်ရေးကနိုင်ငံရေးအခြေအနေပေါ်မှာအဓိကမူတည်နေတာကြောင့်လက်တလုံးမှာတော့ပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုအသစ်တွေမလုပ်ကြသေးပဲလက်ရှိလုပ်ငန်းတွေကိုသာအရှိန်မပြတ်ထိန်းထားပြီးနိုင်ငံရေးဖြစ်ထွန်းမှုအခြေအနေကိုစောင့်ကြည့်နေကြကြောင်းပါရှင
်မြန်မာနိုင်ငံမှာဒေါ်လာဈေးတွေပိုပြီးတော့တက်လာနေတာနဲ့ပတ်သက်လို့မသိငိထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုကြားခဲ့ရပြီးတော့အခုဒီထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ပြပေးချင်ပါတယ်။အီရတ်နိုင်ငံမှာအစ္စလာမစ်အစိုးရတွေနဲ့ပြိပခါတွေပြင်းထန်နေတာနဲ့အမျှဒီပြိပခါစစ်ပွဲတွေကြောင့်နိုင်ငံမြောက်ပိုင်းခတ်လူမျိုးစုဒေသတွေကိုနောက်ထပ်ထွက်ပြေးဝင်ရောက်လာကြတဲ့စစ်ပွဲဒုက္ခသည်တွေကိုကူညီဖို့ကုလသမဂ္ဂနဲ့ဒီခတ်ဒေသရဲ့ဒုက္ခသည်စခန်းတာဝန်ရှိသူတွေကပြင်ဆင်နေကြပါတယ်။ဒီလိုမျိုးအလုံးရင်ထက်မှန်ဝင်ရောက်လာတဲ့ဒုက္ခသည်တွေကိုခတ်ဒေသအနေနဲ့ဆက်ပြီးတော့လက်ခံကူညီနိုင်တဲ့အတိုင်းအတာကြော်လွန်လူနီးပါးဖြစ်လာနေပြီလို့ကုလသမဂ္ဂအရာရှိတဦးကလည်းပြောပါရယ်အဘီလ်မျိုးကနေဖီယူသင်းတောက်ရှရွန်ဘန်သတင်းပေးပို့ထားတာကိုတော့မဲ့ဤတနာကျော်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်အစ္စလာမစ်အစွန်းရောက်တင်တဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့2014ခုနှစ်ကစလို့အီရတ်ဒုက္ခသည်ထောင်နဲ့ချီကတ်ဒေသတွေကိုထွက်ပြေးလာနေကြတာပါဒုက္ခသည်အရေအတွက်တန်းသုံးသောင်းထိရှိနေပါပြီကတေတာရဲ့လူရည်တော်မှာ၅တန်းပဲရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ရဲ့ကတေတာရဲ့လုပ်ငန်းတာဝန်ခံဂျိုးဆပ်မာ ర్క్ စ်ကပြောပါတယ်
So the absorption capacity is limited of course and at the moment that the
ဒုက္ခသည်ကိုလက်ခံနိုင်တဲ့အခြေအနေကကန့်သက်ရှိပါတယ်အခုဆိုရင်လက်ခံနိုင်စွမ်းအားကိုကျော်လာနေပါပြီနောက်ထပ်ဒူးလာတဲ့လူရည်တွေကျန်းမာရေးပညာရေးတောက်သုံးရည်နဲ့လက်ဆင်မီလိုအပ်ချက်တွေကိုခင်ဗျားတို့လည်းတွေးကြည့်နိုင်ပါတယ်
ကတ်ဒေတာကတချို့နေရာတွေမှာဒုက္ခတွေဥရာစုစုပေါင်းလူဦးရေရဲ့25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိတောင်ရှိနေတာပါဒုက္ခတွေကလည်းနောက်ထပ်ပိုပြီးတော့ဒေါ်လာနိုင်ွယ်ရှိပါတယ
် If most is going to be retaken
မိုးစုမျိုးပြန်တက်ကြအောင်မယ်ဆိုရင်ကတ်ဒေတာတွေကိုဒုက္ခတွေထိုက်ရောက်လာနိုင်ပါတယ်ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားအောင်ပါပါပြိပခတန်ခံရတဲ့ဒေသတွေကနေလူတွေထပ်ပြီးတော့ထွက်ပြေးလာကြအောင်မယ်ဆိုရင်သူတို့အတွက်ဆရာကြီးတဲအိတ်တွေနဲ့ရေးပေါ်ဆန္ဒရိက္ခာတွေလိုအပ်ပါတယ
်အစ်စ်ရောက်လာတဲ့ဒုက္ခတွေတွေပဲအခုညီလိုတာမဟုတ်ပါဘူးတဲခိုကန်တွေနဲ့ဆောက်လက်ဆအဆောက်အုံတွေထဲမှာအရင်တည်းကရောက်နေကြတဲ့သူတွေကလည်းဒုက္ခတွေစခန်းတွေမှာခိုလုံခွင့်ရဖို့တောင်းပန်နေကြပါတယ
် Well actually we are expecting that this
ဒီအခြေအနေအတက်တဲဆက်ပြီးဖြစ်နေအောင်မယ်ဆိုတာနဲ့နောက်ထပ်မိသားစုတွေထပ်ပြီးရောက်လာလိမ့်မယ်ဆိုတာကိုကျွန်တော်တို့တွက်ထားပါတယ်။သူတို့တွေခုံလုံနိုင်မဲ့နေရာတွေထောက်ပံ့ပေးဖို့လိုပါတယ်။ဒုက္ခတွေစခန်းတွေထဲတွားပြီးမေးကြည့်ပါ။သူတို့မှာမျှော်လင့်ချက်ဆိုတာဘာမှမရှိပါဘူး။ဒီအကြက်တဲရက်ဆိုင်တွားဖို့ဆိုတဲ့မျှော်လင့်ချက်တောင်မရှိပါဘူး
။အကူအညီပေးရေးအဖွဲ့တွေကတော့ဒေတာရင်းကိုနောက်ထပ်ဒုက္ခတွေအလုံးရင်ဝင်ရောက်လာနိုင်တယ်ဆိုတဲ့သတိပေးချက်တွေနဲ့အတူဒီလိုလူတွေအတွက်အကူအညီတွေရဖို့တောင်းခံနေကြပါတယ်ရှင်
။ Irrecipe ဒုက္ခတွေနဲ့ပတ်သက်ပြီးတော့မဲ့ဧတနာကျော်စူးစီးတင်ပြခဲ့တာပါရှင်။ဒီကနေ့ညအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ရဲ့ August 20ရက်ကြာတာရင်းညနေခင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဦးမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် View American တိုင်းရဲ့2015ခုနှစ်ဩဂတ်လ20ရက်ကြာတာပရီနီညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ50 kHz 585နဲ့လိုင်းလံမီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရေကြီးမှုနဲ့မွေးအန္တရာယ်အကြောင်းကိုတင်ပြထားတဲ့ကျမ်းမာရေးကဏ္ဍလူမောင်ကုန်မှုလူကုန်ကူးမှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂနဲ့အမေရိကန်တို့ရဲ့အစိုးရခန်းစာတွေအကြောင်းကိုတင်ပြထားတဲ့ဦးအောင်ခရဲ့မြန်မာအရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းလောကဏ္ဍမှာဆိုရင်တော့
ဒေတာခန်းတွေကတော့သူတို့ကတရုတ်ရဲ့ဒီရောင်ွယ်အလုပ်သမားဖြစ်သွားတော့ဒီလိုကနေအစင်တည်ဖြစ်သွားတာပေါ့နော်သူတို့ချန်နယ်တွေတုံးတော့လုတ်လုတ်ကန်စားတော့လို့ရတယ်ပိုင်းနေရှိတော့သူတို့ကအစားထုတ်ပြောင်းဝဲဖို့
ရင်းနယ်နဲ့တဘာဝတန်ငွေစီမံကိန်းတွေကြောင့်တိုင်းရင်းသားဒေတာတွေကပြည်သူတွေကြုံတွေ့နေကြတဲ့အခြေအနေအပါအဝင်တိုင်းရင်းသားဒေတာတွေကအခြေအနေဖြစ်ပျက်တွေကိုတော့တိုင်းရင်းသတင်းလောအစီအစဉ်မှာနားဆင်နိုင်ပါတယ်အခုကတော့ကျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံနေရာတော်များများမှာပြည်ခဲ့တဲ့လပိုင်းတွေကဆာလို့မိုးပြပြီးရေကြီးရေကျန်မှုတွေကလည်းမွေးကပ်ပြီးသေဆုံးရတဲ့သူတချို့လည်းရှိခဲ့ပါတယ်ဒီမွေကပ်ခံရသူကိုသွေးမလန့်အောင်ပြုစုဖို့နဲ့အဆိပ်ရှိတဲ့လက္ခဏာရှိမရှိခွဲခြားပေးပြီးတော့အဆိပ်ရှိရဲ့အမြန်ဆုံးမွေစိတ်ဖြစ်စေရှိရကိုမွေစိတ်မပြန့်အောင်စနစ်တကျပို့ပေးဖို့အရေးကြီးပါတယ်။ဒီအကြောင်းမြန်မာနိုင်ငံဆိုင်ရာဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲဒေါက်တာမြင့်ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြီးလေကြီးရေရှမ်းတာတွေဖြစ်နေချိန်မှာမွေးကြိုက်တာတွေကြောင့်တည်ဆုံးသူတချို့စရှိနေပြီလို့ကြားနေရပါတယ်ဆရာအဲ့ဒီခါကျတော့ဒီနောက်ထပ်ဒီမွေးကြိုက်မှုကြောင့်ပေါ့နော်တည်ဆုံးရတဲ့သူရှော့ချနိုင်ရေးအတွက်ကျွန်တော်တို့အဲ့ဒီအကြောင်းကိုအသေးစိတ်လေးဆရာပြောကြည့်ကြအောင်အဲ့တော့ဒီအခုလိုမိုးကြီးရေကြီးဖြစ်ပြီးတဲ့အခါမှာဘာကြောင့်မွေးကြိုက်တာတွေအဓိကဖြစ်ရတာလဲဆရာ
မွေးတွေမရှိပါဘူးဗျာရေရှမ်းလာပြီဆိုတော့ဒီရက်ထက်တော့ရှုပ်ရေလေရေထဲမှာမျောပါတာပေါ့အဲရေထဲမှာရှောက်ရင်းနဲ့ရှိတဲ့ကိုကြိုက်သွားတယ်ပေါ့နော်ကြိုက်သွားတယ်ရှုပ်ရတာရေကြီးနေတဲ့အချိန်ပေါ့နော်အဲ့ဒါကိုကိုယ်ကတစ်ခါကြာရင်မြေကြိုက်တယ်လို့မထင်နိုင်ဘူးတစ်ခုခုနဲ့ချင်းမိလိုက်တယ်နာပါတယ်လို့ပဲထင်ပြီးဆက်ပြီးညှမ်းရှောက်တယ်မြေကြိုက်တယ်လို့တက်တာတကယ်လမ်းမရှောက်ပါဘူးရှောက်မှာကြိုက်တယ်ဆိုတော့အဖေကကိုယ်တက်ပါအဲ့လိုနဲ့ပဲကျွန်တော်မွေစိတ်ဒီကိုတက်လာတော့အများသိရင်းများတာပေါ့အခုရန်ကုန်မှာဆိုလို့ရှိရင်လိုင်သာရတော့အင်းစိန်တို့မော်ဘီတို့ဒီတက်တယ်မှာလည်းတော့ရှောက်မွေတွေ့တယ်မွေးကြိုက်ခံရတဲ့ဆိုတဲ့နေထွက်တာပေါ့နော်အဲတော့ဒီမြေကြီးပြည့်တဲ့နောက်ဒီမွေးတွေဟာသူ့အတွင်းနဲ့သူပြောင်းလို့မရအောင်အဲတော့သူ့အိမ်တွေမှာအမိုက်ပုံတွေမှာတတ်တာပေါ့နော်အဲတော့အိမ်ဆိုတာအိမ်ကောင်မိုးတွေနေရာမှာရှိတယ်အိမ်အောက်တွေမှာရှိတယ်ဒီကဲအိမ်လွှဲမှာရှိတဲ့ခရင်အောက်မှာတော့လာပြီးသူ့ကိုခွေရမျိုးတွေရှိတတ်တယ်ပေါ့နော်အဲတော့ဒီမွေးတွေဟာအဆန်ကတော့ရမ်းပုံမှာဒီဖွက်ထဲမှာရေထဲမှာရေကျသွားတဲ့ချိန်ကျတော့အိမ်ထဲရောက်လာတယ်အိမ်ကြီးပတ်ဝန်းကျင်မှာရောက်လာတယ်ဒီအိမ်သားမအထနာမြေလို့ဒုက္ခမပေးပါဘူး။ဒါနဲ့သူ့ဒုက္ခပေးမယ်ထင်လို့ကြောက်ချင်ကြိုက်တာပေါ့နော်။ပြီးတော့မူရီတိုင်းနဲ့ကျွန်တော်ကြောက်ချင်လို့ပါ။ဥမာဒီမူရီကနကုန်းကိုဆိုတာအဆင်ရှိပြီလေ။ကဲ့လေတော့နာသွားမှာမှန်တယ်။ဒါပေမဲ့သာမန်အထနာတော့အဆင်မရှိတဲ့နေရာကြီးကအဆင်ပြန်နေ။ဒါကမှကျွန်တော်ဒီလောက်ကအမေမျိုးစားတော့156မျိုးရှိတယ်လို့ပြရတယ်။အဲ့ဒီမှာဒီပါ120လောက်ကအဆင်မရှိဘူးလို့ဆိုထားတယ်။36မျိုးပါတယ်။အဆင်ရှိတယ်ပေါ့။အများဆုံးအကက်ခံတာမူရီပွေးပေါ့နော်။အဲ့တော့မူဟာအင်္ဂါလေကြာပါဒီမျိုးတွေကကျွန်တော်ပေါင်းကျင်လာရှိနေတယ်ဒီအစိတ်ရှိတဲ့ဒီကပ်ကြီးဆိုရင်တော့ကျွန်တော်အင်တန်ဒုက္ခပြီးပြီအဲ့တော့မျိုးစိတ်ကမျိုးစိတ်ဖြူစည်းနေတယ်နိုင်တယ်အားနဲ့မှပြည့်စုံလို့မရအောင်အဲ့တော့မလုပ်ရမလဲဆိုလို့ရှိရင်ဒီစိတ်ဖြူစည်းကိုတဏှာကြီးရနေအုံနာကြီးတွင်ဟိုရရှိအောင်ကျွန်တော်အဲ့ဒီတစ်ပြန်ဆံပူအောင်အဲ့ဒါပါပဲအဲ့တော့ကြောက်ကြိုက်တယ်ဆိုရင်အနေနဲ့ကတော့ဒီကြီးရဲ့အချိန်မှာပို့ခိုက်တယ်ဒီရှံပြီးတော့ကြာတဲ့အချိန်မှာပို့ခိုက်ပါတယ
်ဟုတ်ကဲ့ဆရာအဓိကကတော့မွေစိတ်ဖြည့်စေအမြန်ရှားနိုင်ဖို့ကအရေးကြီးဆုံးပါဆရာနော်အစိတ်ပြင်းတဲ့မွေကြိုက်တယ်ဆိုလို့ရှိရင်ဒါပေမဲ့ဒီနေရာမှာဆရာအစိတ်ပြင်းတဲ့မွေကြိုက်မကြိုက်ခွဲခြားနိုင်ဖို့လက္ခဏာတွေရောရှိလားဆရာ
အဲအဲ့ဒီကတော့ဒီလူကြီးကအခုပါလဲဆိုအစိတ်ရှိရှိမရှိရှိမွေကြိုက်တဲ့အခြေကိုလှမ်းပါတယ်အဲ့ဒါတွေးရတယ်လို့ခေါ်တာပေါ့ရှော့ရတာခါလဲအစိတ်နဲ့မပတ်သက်ဘူးသူကအဲ့ဒီကမွေကြိုက်တဲ့ခါလဲဆိုတာနဲ့ခါလဲအခုခါလဲဖြတ်ပြနှမ်းလာရုပ်ရှင်ပြနှမ်းလာချက်ချင်းရှော့ကြတယ်ပါကိုအဲ့ဒါကိုသိအောင်ကျွန်တော်ကဟိုနည်းတက်တဲ့အားပြရမှာပေါ့ဒီမွေတက်ခံတိုင်းနဲ့မွေစိတ်မတက်ပါဘူး အဲ့တော့မွေးစိတ်တရတဲ့အနေအထားကမွေးထားပေါ်မှာမဟုတ်သေးဘူး။အစိတ်ရှိရမွေးလားအစိတ်မရှိရမွေးလားအဲ့ဒါကမဝင်သွားတဲ့မွေးစိတ်ပမာဏပေါ့နော်။အဲကြိုက်တဲ့ဒေစိတ်တရခလာတဲ့မွေးစိတ်မဝင်တာမဝင်လားလို့ဆိုလို့ရှိရင်အဲ့မဖြစ်နိုင်ဘူး။အခုကြိုက်ခံရတဲ့လူကိုခံစွာပေါ့။ကိုယ်ကိုယ်တိုင်ကကျန်းမာတောင့်တနေရင်စွာကိုခံနိုင်တာပေါ့။အဲ့တော့ဒီကြောက်ဒီနေ့အရင်ဆုံးပြေးမလန့်အောင်ကျွန်တော်ကရှင်းပြရမယ်နေရာမှာမွေးတိုင်းနဲ့အစိတ်မရှိပါဘူး။ကိုက်တိုင်းနဲ့အစိတ်မဝင်ပါဘူးပေါ့ကျွန်တော်ဒါကိုပြောပြမှာပေါ့နော်အဲဒါပေမဲ့ဒီကြီးကမွေးစိတ်တဲ့လက္ခဏာတွေကိုသိရပါမယ်အဲ့တော့မွေးကိုက်ပြီဆိုတာနဲ့အဲ့ကိုက်တဲ့နေရာလည်းနာတာပေါ့နောက်တော့အဲ့ဒီနေရာမှာပဲ9မိနစ်လောက်ပြန်မှညီရဲလာတယ်ဒီတာကြည့်လို့ရှိရင်အဲ့နေရာမှာမွေးအဆွဲရပေါက်ပြီးပတ်ကိုကျွန်တော်သိရတယ်အဲ့ဒီကိုက်ပြီအဲ့ဒီပေါက်ပြီးနောက်ကပြေးဆူနေနောက်အဲ့ဒါမွေးစိတ်တဲ့လက္ခဏာစပြီးဆိုရင်ဒီမှာအသက်ရှင်နေလာမယ်မျက်စိတွေဝေဝါးလာမယ်နောက်တစ်ခုလုံးချီးကြီးပြန်လာတတ်တာပေါ့နော်အဲ့ဒီရေကမှရှိတာတည်းဖြစ်လို့ရှိရင်နောက်ကရှာတို့မျက်နာတို့ကိုလက်တွေထုံကျင်းလာတာ။ဟောအသက်ရှူတစ်ခါနဲ့ဉာဏ်လာတယ်နောက်အသက်ရှူရပ်သွားမယ်။အဲ့ဒါနဲ့ပြေဆုံးတယ်ပေါ့လေ။အချို့တွေတက်ကပ်ဖြစ်စီပြီးတော့ပြေဆုံးလာရရှိတယ်။
ဟုတ်ကဲ့ဆရာ။ခုနဆရာပြောသလိုဒီမွေစိတ်ဖြည့်စည်းနေရာကိုကျွန်တော်တို့ဒီအမြန်ရောက်နိုင်ဖို့အတွက်ပေါ့နော်။လူနာကိုပို့တဲ့အခါမှာဒီလမ်းထဲမှာဆရာဟိုဘယ်လိုပို့ရမလဲ။ဘယ်လိုရှေးဥသနာပြည့်စုံမှုတွေလုပ်ပေးတင်တယ်လို့ဆရာထင်တယ်။
ဒီကျွန်တော်တို့ခေါင်းကဒီမွေကြိုက်တယ်ဆိုရင်အဲ့ညာကျူးတွေနဲ့စီးကြအဲ့တော့ရေနဲ့အတင်းစိမြင့်ထုတ်เนาะရှုပ်လိုက်တော့ဓာတ်နဲ့မှုန်းနိုင်အောင်ရှိတယ်။နောက်ဆိုပြင်ရေနဲ့ပန်းနေပေါ့ကွာ။တောက်စီးပြီးလိမ့်နေပေါ့ဗျာ။အဲ့ကျွန်တော်ကဒါအဖြစ်မလို့ရတဲ့နည်းကြီးပေါ့။အဲ့တော့ကျွန်တော်ကဒီစိတ်ဒီတက်ခိုက်ခါနည်းဆိုရင်ကျိုးနဲ့စီမံထားတာတွေမဟုတ်ပါနဲ့။တိုက်တဲ့နေရာကိုဓာတ်နဲ့မဟုတ်ပါနဲ့။ရေနဲ့လည်းမဆီပါနဲ့။တချို့ပြင်ရေနဲ့ဆီရတဲ့ကမလုပ်ပါနဲ့။အောက်ကကြချင်းဒီဟိုရေရေဒီအုံနာတွေပေါ့နော်။အမှန်တော့သူကပတ်သက်နဲ့စုပ်ထုတ်တာကြီးတယ်။ဒီလိုမလုပ်ပါနဲ့ဆီရတယ်မလိမ့်ပါနဲ့ပေါ့။ပြောအစားအသောက်မှချင်းတော့ကော်ဖီတွေလည်းခက်ကြီးဖြစ်ရတယ်မတိုက်ပါနဲ့ဒါဒါမျိုးစိတ်ဒီကခံရဆိုတဲ့လူနာကိုကျွန်တော်ကသိပြီးသတိထားမှာမလို့ရမယ့်အရာတွေပေါ့နော်အကောင်းဆုံးဆိုရမှာလည်းအဝတ်တမန်တွေနဲ့ဖုံးထားတော့နော်ပုံမှန်အဝတ်တမန်တွေဖုံးထားလူနာဘာမှအစားမချွေးတဲ့မလို့ရှားဖို့ရည်ကြီးတယ်လက်ကြိုက်တယ်ဆိုလက်ကိုကျွန်တော်အောက်ကိုရှော့ချအားပေးထားမှာဒီရောက်ကြိုက်တယ်ဆိုသူ့ကိုကျွန်တော်လှည့်ပြီးတော့မလို့ပါနဲ့တော့တချို့ကလမ်းလျှောက်နိုင်ကြတာလေးဆိုပြီးကျွန်တော်လမ်းလျှောက်ပြီးခေါ်သွားတယ်ဘယ်လိုမလို့ပါနဲ့ဒါကြိုက်တော့လည်းတကယ်လက်တက်လူနာမလို့ရှားဖို့အရေးကြီးတယ်ဟုတ်ရှာမယ်အဝတ်တမန်တွေနဲ့တိုက်တယ်နော်ဟုတ်တာပါပြီးတော့တို့ chance နဲ့ကျွန်တော်ခေါ်သွားအဲ့ဒီခေါ်သွားရမယ်ဆိုတော့ကမွေစိတ်ဖြည့်ဖို့ရှိရမြောက်အဲ့ဒီအများဆုံးတနားကြီးနဲ့၃နာရီကြာအတွင်းမှာရအောင်ကျွန်တော်ခေါ်ရမယ်၃နာရီကဒီနေ့နားတိုင်းနဲ့ကျွန်တော်တို့မွေစိတ်ပြန်နေပြီဆိုရင်ဒီလိုကျွန်တော်တို့အပြူအဝါနဲ့ကိုဖက်လာတာ
ဟုတ်ကဲ့ဒီနောက်ထပ်လုတ်ပေးတင်တာတွေရောရှိသေးလား
ကြီးရွာတွေမှာမွေစိတ်ဖြည့်ဖို့အဆင်ပြေထားဖို့လိုတယ်မွေစိတ်ဖြည့်ဖို့ထိုးနိုင်တဲ့ကျွမ်းကျင်တဲ့ဆရာတွေထားဖို့လိုတာပေါ့နော်နောက်တစ်ခါရောက်တိုက်တဲ့နေရာတွေဒီကျွန်တော်ရောင်တိုင်းကတော့ဒီလူနာရဲ့စစ်တေးနာယူတဲ့ခဏတွေကိုကျူပြီးချက်ထား။ကြောင်တိုင်းလာတဲ့ခါကျွန်တော်တို့ကနေချက်လို့မရတော့ဘူး။အဲ့ဒါလည်းပါတာပေါ့နော်။အဲဒါတွေကလည်းကျွန်တော်ပြည်ပြည်ကျယ်ကျယ်မှာအရေးကြီးပါတယ်
။ဟုတ်ကဲ့အခုလိုမွေးကြိုက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိဦးမှာဆရာကြီ
း။အခုကတော့ကျွန်တော်အလူတန်းဖွဲ့ရတယ်မွေးစိတ်ဖြည့်တဲ့လက္ခဏာတွေမွေးစိတ်ဖြည့်တဲ့လူများရှိတယ်။ဟိုအော်စတြေးလျနိုင်ငံကလာပြီးတော့မှဒီမွေးစိတ်ကြားကြီးဒီတွင်းလာတဲ့သူတွေကလည်းလှုပ်ပြီးတော့လာခုနေရရှိတယ်။ไอ้ตัวจังเนาะที่เราจะสู้อ่ะตะแฟนอ่ะจำมาอยู่อันไหนเนี่ยโหไอ้ฉี่นี้นี่โหตะแฟนอ่ะที่ก็เลยมาลงแล้วเราชะไปอธุตะแฟนอ่ะกูนี่เฉยๆขึ้นที่เนี่ยในมาปูที่จะชะทางสองเสียไปอ่ะเนาะแต่ถ้าตะชู่อ่ะเนรุฉี่นี่ตะลงเนี่ยไม่รอดกูเดียวเข้าเจอ4เดือนต้องมาแล้วนี่ใช่ไอ้ตัวจังเนาะตะขาไก่สาตะกอเนี่ยต้อง4เดือนต้องสังฆาโลเลยဒီလိုကိုကြည့်ကြည့်ရှင်ပြီးတော့အခုကယ်ရေးပို့ရပြတဲ့နေရာမှာအစားအသောက်ဆေးဝါးတွေပြင်မျိုးလေးပြည်နေရှောင်သွားကြတာအဲဒီတစ်ခုကျွန်တော်တတိပြနေပါတယ
်ဟုတ်ကဲ့ချစ်သူများကြီးတင်ပါတယ်ဆရာ
ဝိမေစီစဉ်တက်ဆက်တဲ့ကျမကြီးခနာကိုနားဆင်ကြကြတာပါရှင်။တိုင်းရင်သတင်းလောကခနာကိုမထုတ်လင့်ခင်မှာအခုဒီဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုလည်းတက်ဆက်ပေးချင်ပါတယ်။မကြခင်ကပဲကုလသမဂ္ဂကထုတ်ဝေလိုက်တဲ့လူမောင်ခိုမှုအစီရင်ခံစာနဲ့အမေရိကန်နိုင်ငံသားရေးဌာနကထုတ်ဝေတဲ့လူကုန်ကူးမှုအစီရင်ခံစာတွေအကြားဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါရရှင်။
တိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ဖမ်းဆီးထားသူတရားကျော်ရှိကြောင်းဩဂုတ်လ14ရက်နေ့ထုတ် AFP သတင်းအရသိရှိရပါတယ်။လူကုန်ကူးခံရတဲ့မြန်မာပြည်သား60ကျော်ကိုဘန်ကောက်အနီးမဟာချိုင်းအရမှဇူလိုင်လကကယ်ဆယ်နိုင်ခဲ့ပါတယ်။ရန်ကုန်မှာလည်းလူကုန်ကူးဖို့ကြိုးပမ်းနေတဲ့တရုတ်ပြည်သား4ဦးနဲ့မြန်မာနိုင်ငံသူ2ဦးကိုကြီးမြိုင်မြို့နယ်မှာမကြာမီကရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လူကုန်ကူးမှု60ရာခိုင်နှုန်းကတရုတ်ပြည်ကဇနီးမယားအဖြစ်ရောင်းစားခံရတာဖြစ်ပါတယ်။လောကနေနေကလူကုန်ကူးခံရသူ160ကျော်ကိုကယ်တင်နိုင်ခဲ့ပါတယ်။ လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေ Anti-Trafficking and Persons Law ကိုစစ်အစိုးရက2005စက်တင်ဘာမှာပြဋ္ဌာန်းထားပြီးမြန်လူမှုစီးပွားရေးအခြေအနေဆိုးွားလာပြီးလူကုန်ကူးမှုတွေတိုးပွားလာတာကြောင့်ဒီဥပဒေကိုပြန်လည်ရေးဆွဲသင့်တယ်လို့ဝေဖန်နေကြပါတယ်ဒီတော့တွင်အာရှဒေသလူမောင်ခိုမှု Migrant Smuggling in Asia ဆိုတဲ့340တမျက်နှာအစီရင်ခံစာကိုကုလသမဂ္ဂမူရစ်ဆေးနဲ့မူခင်းရုံးကဧပြီလမှာထုတ်ဝေလိုက်ပြီးအမေရိကန်နိုင်ငံသားရေးဌာနက384မျက်နှာ Trafficking in Persons လူကုန်ကူးမှုအစီရင်ခံစာကိုဇူလိုင်လကထုတ်ဝေလိုက်ပါတယ်
။ကုလသမဂ္ဂလူမောင်ခိုအစီရင်ခံစာနဲ့အမေရိကန်လူကုန်ကူးမှုအစီရင်ခံစာဟာတန်တူကြောင်းခွဲဖြစ်တယ်လို့ကွဲပြားခြားနားတာလည်းရှိပါတယ်။နိုင်ငံသားကိုဥပဒေမဲ့ဝင်ရောက်တာဟာလူမောင်ခိုမှုဖြစ်ပါတယ်။နိုင်ငံသားရောက်ပြီးမှပြည်တစားသို့မဟုတ်အိမ်ကျွန်းအဖြစ်ရောင်းစားခံရတာဟာလူကုန်ကူးမှုဖြစ်ပါတယ်လူမောင်ခိုနီးနဲ့ဝင်လာသူတိုင်းရောင်းစားခံရတာမဟုတ်ပါဘူးဒါကြောင့်လူကုန်ကူးမှုထက်လူမောင်ခိုမှုကအများအတန်းပိုများပါတယ်လူကုန်ကူးမှုတားဆီးကာကွယ်ရေးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ website မှာဂန္ဓာတစ်ခုဖွင့်ထားပြီးလူကုန်ကူးမှုအန်ဒရယ်တားဆီးကာကွယ်ရေးအသိပညာပေးပွဲတွေကျင်းပတာကိုဖော်ပြပါတယ်ဒါပေမဲ့ရဲတပ်ဖွဲ့နားလေတဲ့လူကုန်ကူးမှုဟာနိုင်ငံသားကိုရောင်းစားခံရတာဖြစ်ပါတယ်။ပြည်တွင်းမှာလူကုန်ကူးတာကိုရဲတပ်ဖွဲ့ကတိဖို့လိုပါတယ
်။လူကုန်ကူးမှုဆိုတာကတော့လိန်လဲလေပြားနီးအကြက်ကြိုင်နီးနဲ့အချမ်းပဲနီးကိုတုံးပြီးလူကိုရောင်းစားတာဖြစ်ပါတယ်။လူကိုပစ္စည်းလိုရောင်းဝယ်နေတာမဟုတ်ခေတ်စ်ကျွန်းစနစ်လို့ခေါ်ပါတယ်။လူကုန်ကူးမှုဒဏ်ကိုအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးခံရပါတယ်။ဒါကြောင့်လူကုန်ကူးမှုဟာပြည်တွင်းမှာလည်းဖြစ်ပွားပါတယ်။ဒီနည်းနဲ့အင်ဂျွန်ဖြစ်သွားသူအခိုင်အစီဖြစ်သူနဲ့ကလေးစစ်သားဖြစ်သားလူတွေအများကြီးရှိပါတယ်။နိုင်ငံသားကိုတွားမှလူမောင်ခိုမှုဖြစ်ပွားပြီးမြေလူကုန်ကူးမှုကတော့ပြည်တွင်းမှာရောနိုင်ငံသားမှာရောဖြစ်ပွားပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းမောင်ခိုနီးနဲ့တိုင်းနိုင်ငံကိုဝင်လာလို့အပန်းခံရတဲ့မြန်မာဥယျာဉ်တသိန်းကျော်ရှိပါတယ်။နိုင်ငံသားကိုဥပဒေမဲ့ထွက်ခွာနိုင်အောင်စီစဉ်ပေးသူတွေဟာလူမောင်ခိုဂိုင်းတွေဖြစ်ပါတယ်။
ပြည်တွင်းမှာလည်းဖြစ်ပွားတဲ့အတွေ့လူကုန်ကူးမှုဟာပိုပြီးကျယ်ပြန့်ပါတယ်။ကလေးစစ်သား400နီးပါးစစ်တပ်ကထွက်ခွင့်ပေးပြီးအဆင့်နှင့်အရာရှိပါဝင်လုကင်လာပေမဲ့ဗမာအစိုးရရဲ့လူကုန်ကူးမှုကြိုးပမ်းချက်ဟာမနစ်ကနဲ့တိတ်မထူးဘူးလို့ဆိုပါတယ်။ပြည်တွင်းကလူကုန်ကူးမှုကိုစုံစမ်းစစ်ဆေးအရေးယူအပြစ်ပေးရမှာလဲမြန်မာအစိုးရအားနည်းတယ်လို့ဆိုပါတယ်။2014မှာလူကုန်ကူးသူ143ဦးကိုအပြစ်ပေးပြီး2023မှာ183ဦးကိုအပြစ်ပေးတယ်လို့ဆိုပါတယ်မြန်မာနိုင်ငံသူကိုဇနီးအဖြစ်တရုတ်ကိုရောင်းစားတဲ့အမှုကများပါတယ်ကလေးစစ်သားစုဆောင်းသူကိုအရေးယူတာမျိုးတကားမှမတွေ့ရသေးဘူးလို့ဖော်ပြပါတယ်ပေါင်ခိုနီးနဲ့မြန်မာပြည်ကထွက်ခွာသူ80ရာခိုင်နှုန်းကျော်ဝင်ရောက်တဲ့ထိုင်းနိုင်ငံမှာလူကုန်ကူးမှုအများဆုံးဖြစ်ပွားပါတယ
်ဆင်းရဲတဲ့ကလေးငယ်နဲ့မိဘမဲ့ကလေးတွေကိုအစိုးရတပ်ကရောတိုင်းရင်းသားတပ်ဖွဲ့ကရောအတင်းအဓမ္မစစ်သားစုဆောင်းလို့ရှိတယ်လို့ဆိုပါတယ်ပြိပကပြရာဒေတာတွေမှာအစိုးရတက်တိုင်းနာလက်နဲ့ကင်နဲ့အရက်ပဲအာနာပိုင်တွေဟာဒေတာကံတွေကိုအတင်းအကျပ်ခိုင်းနေစေဖြစ်ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်တဲ့အစိုးရလှုပ်ဆောင်ချက်တွေဟာထိရောက်မှုမရှိဘူးလို့ဆိုပါတယ်မြန်မာနိုင်ငံသူတွေကိုဇနီးမယားအဖြစ်တရုတ်ပြည်ကိုခေါ်ယူတဲ့အမှုတွေဒါအစိုးရကအာရုံစိုက်နေပုံရတယ်လို့အမေရိကန်အစိုးရခန်းစာမှာဖော်ပြပါတယ်အစိုးရရဲ့2014လူကုန်ကူးမှုအစဉ်ကစားမှာလူကုန်ကူးမှု60ရာခိုင်နှုန်းဟာတရုတ်ပြည်ကိုခေါ်ဆောင်ပြီးဇနီးမယားလုပ်ဖို့သာဖြစ်တယ်လို့ဆိုတာကြောင့်ကလေးစစ်သားစုဆောင်းမှုနဲ့အာဓမ္မခိုင်းမှုကိုလူကုန်ကူးမှုအဖြစ်သတ်မှတ်ပုံမရတဲ့သဘောဖြစ်နေပါတယ်။စစ်တပ်နဲ့ပတ်သက်တဲ့လူကုန်ကူးမှုတွေကိုရက်တပ်ဖွဲ့နဲ့တရားရုံးကအရေးယူနိုင်ပုံမရဘူးလို့ဆိုပါတယ်။အဂတိလိုက်စားမှုနဲ့ဖြစ်တန်ကင်းလွတ်မှုဟာတပြည်လုံးမှာရှိနေတာမို့လူကုန်ကူးမှုကိုတိရောက်စွာအရေးမယူနိုင်တာဖြစ်ပါတယ်လူကုန်ကူးမှုဟန်တိုင်းဆိုင်ရာအစိုးရလှုပ်ဆောင်ချက်တွေအားနည်းနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဥက္ကောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင် VOA American တန်ရဲ့ကြာတာပရင်းညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားအဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင် ဒီလိုပ
ါပြည်တော်ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူထမ်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ဒေါ်ရရှင်ရဲ့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။Tomorrow view ကိုစားလိုက်ကနေပြောစာရေးသားပေးဖို့မယ်ဆိုရင်တော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ် VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင
် VOA ရဲ့ကြာသာရင်းနှီးညအစီအစဉ်ဒီကနားဆင်နေကြတာပါရှင်အခုကတော့တိုင်းရင်းသတင်းတော်အစီအစဉ်တင်ဆက်ဖို့လှည့်ကြပါပြီနေ့ခြားဒေသသတင်းတောက်တွေကစူးစီးတင်ပြပေးထားပါရရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အပြစ်ခတ်ရဲစဲရေးဆိုင်ရာ NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ရှမ်းပြည်တပ်မတော် RCSS SSA တို့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်Cherry FM Radio ထုတ်လွှင့်မှုရနာဖို့ပြန်ကြားရေးဝန်ကြီးဌာနကနေဖိအားပေးတဲ့အပေါ်မြန်မာ Channel List ကိုရက်ကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝတံခွေပိုက်လိုင်းဖြတ်တန်းရာတိုင်းနဲ့ပြည်နယ်ကဒေသခံတွေမှာဘလို့ထိခိုက်နစ်နာမှုတွေရှိနေတယ်ဆိုတဲ့အကြောင်းတွေကိုကြားကြရပါပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာစာချုပ် NCA လက်မှတ်ရေးထိုးဖို့ကရင်နက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNU, DKBA နဲ့ကရင်ငင်းချမ်းရေးကောင်စီအပါအဝင်ရှမ်းပြည်တပ်မတော် RCSS SSA တို့ကနေလက်မှတ်ထိုးဖို့ဩဂတ်လ18ရက်နေ့မှာပူးတွဲထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်။ NCA လက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်ပြီးတစ်ဖွဲ့ချင်းအနေနဲ့လက်မှတ်ထိုးဖို့သဘောတူထားခြင်းဟာအကုံလုံးပါဝင်တဲ့မူကိုစန့်ကျင်တာမဟုတ်ပဲအကုံလုံးပါမှလက်မှတ်ထိုးမဲ့မူကိုလည်းအသေးမကိုင်ထားတဲ့အတွက်နီလန်းရှာပြီးလက်မှတ်ထိုးမှာဖြစ်တယ်လို့ KNU အထွေထွေအတွင်းရေးမှူးဘဒိုစောကွယ်ထွင်းကပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာစာချုပ် NCA ဟာလိလာသုံးသက်ချက်အရာအဖွဲ့ရဲ့မူတွေကိုစန့်ကျင်တာတွေမတွေ့ရလို့လက်မှတ်ထိုးဖို့သဘောတူလိုက်တာဖြစ်တယ်လို့ RCSS SSA အဖွဲ့ကပြောခွင့်ရဗိုလ်မှူးကြီးဆိုင်းလှကပြောပါတယ်
ရည်ပေးတန်ခံရတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအလင်းမြန်လှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့လူမှုကေဆယ်ရေးအဖွဲ့တွေကပြောပါတယ်ပုံနာကျွန်းကြောက်တော်မြောက်ဦးနယ်မြင်းပြားမြို့နယ်တွေကကျေးရွာတွေမှာရည်ပေးတန်ကြောင့်တောက်ရေကန်တွေမျိုးစပါးနဲ့ကလေးတွေပညာတင်ကြားရေးအတွက်ကျောင်းတွေအလုံးလိုပျက်စီးသွားတဲ့အတွက်အကူအညီတွေအများဆုံးပေးဆောင်ဖို့အဓိကလိုအပ်နေတယ်လို့ကူညီပေးရေးအဖွဲ့ဝင်ကိုစိုးလင်ကပြောပါတယ်ရေးပေးတံခံရပြီးတွာလာရေးခက်ခဲတဲ့ခြေရွာတွေမှာစေဝါနဲ့ကျမရေးဆောင်ရှောက်မှုတွေကိုအရေးတကြီးလှုပ်ဆောင်ပေးဖို့လိုအပ်နေဆဲဖြစ်တယ်လို့လည်းသူကပြောပါတယ်ရခိုင်ပြည်နယ်မှာမကြာသေးမီကရေကြီးရေရှမ်းဖြစ်ခဲ့တဲ့အတွက်ကြံ့ငွေပီလီယံပေါင်း40ကျော်ဖို့ရှုံရှုံခဲ့တယ်လို့ပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ပူတာအိုမြို့နယ်မလိခရံဝလောင်ကျေးရွာကစစ်ပြေဒုက္ခသည်တွေဟာစေဝါနဲ့အစားအစာပြည့်လက်မှုအခက်အခဲပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။မိုးရသည်တွင်အ धिक ဆက်သွယ်ရေးလမ်းဖြစ်တဲ့မြကျနာပူတာအိုမလိခ14လမ်းကိုအစိုးရစစ်တပ်ဘက်ကပြီးခဲ့တဲ့ဇွန်လကုန်ကတည်းကပိတ်ပင်ထားတာကြောင့်ပိုခက်ခဲလာတာဖြစ်ပြီးတခြားမဒုတ်ယံနဲ့ဆလောင်ယံဒုက္ခသည်စခန်းတစ်ခုမှာလည်းစေဝါနဲ့အခြားပြည့်လက်ခက်ခဲနေတယ်လို့ပူတာအိုဒေသခံတဦးကပြောပါတယ်။မလိယံမှာအခြေချ
ချထားတဲ့အစိုးရတပ်ဟာ KNA တရင်ခုနှစ်ဒေသမြစ်တဖက်ကန်ဂျာရာယန်ကြေးရွာအနီးလက်နက်ကြီးတွေနဲ့ပစ်ခတ်ခြောက်လှမ်းမှုတွေလုပ်နေတာကြောင့်လဲဒေသခံတွေလုံခြုံရေးအတွက်စိုးရင်ပူပန်နေကြရတယ်လို့အစိုးရ KNA ပူတွဲပဋိပက္ခဖြေရှင်းရေးကော်မတီဝင်ဒုက္ကပနိုဘူးကပြောပါတယ်ခုချိန်ဒုက္ခသည်စခန်းတစ်ခုမှာကြေးရွာ9ရွာကဒုက္ခသည်တွေ1400ကျော်ရောက်ရှိနေပြီးသူတို့ကိုကချင်နှချင်းခရိယံအဖွဲ့ချုပ် KBC ကနေပဲတက်နိုင်တဲ့ဖက်ကနေအကူအညီပေးဆောင်နေပါတယ်
။ရှမ်းပြည်နယ်အတွင်းချယ်ရီ FM ရေဒီယိုထုတ်လွှင့်မှုနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကနေရက်နာထားဖို့တောင်းဆိုတဲ့အပေါ်မြန်မာ Journalist ကွန်ရက်ကအခုလ18ရက်နေ့ကအချက်၄ချက်ပါကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးကန့်ကွက်လိုက်ပါတယ်။ဒူရဥရှင်မန်းကိုပြည်ထောင်စုကြံ့ခိုင်ရေးပါတီရဲ့ပူးတွဲဥက္ခရာထူးကနေဖယ်ရှားပြီးသူ့ချေးမပိုင်တဲ့ချယ်ရီ FM ကိုကိုယ့်ရဲ့တဘောဆန္ဒအရရက်ဆိုင်တဲ့ပုံစံမျိုးလုပ်ဖို့ပြန်ကြဲရေးဝန်ကြီးဌာနကနေဖိအားပေးခဲ့တာဟာတည်င်းလွတ်လပ်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့မြန်မာ Journalist ကွန်ရက်ရဲ့အထွေထွေတွင်ရင်မှုဦးစေရလိုင်ကပြောပါတယ်မြန်မာ Journalist ကွန်ရက်ရဲ့ကြေညာချက်ထဲမှာဓမ္မတဦးတင်းစင်အစိုးရတက်တန်းတလျှောက်မှဆိုရင်မီဒီယာအဖွဲ့အစည်းတွေကိုတရားစွဲဆိုတာတည်င်းမီဒီယာဓမ္မတွေကိုရိုက်နှက်ဖမ်းဆီးတာတွေအပြင်အစိုးရကိုယ်တိုင်ကတည်င်းမီဒီယာဓမ္မတွေကိုတရားပြန်လည်စွဲဆိုတာတွေလုပ်ခဲ့တယ်လို့လည်းထည့်တွင်းဖော်ပြထားပါတယ်
အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြားနိုင်ငံရေးပြည်ထနာအရှုပ်အထွေးဖြစ်ပေါ်နေတဲ့အချိန်မှာ KNO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်တဝိုက်ချထားတဲ့အစိုးရရှေ့တန်းတပ်အချို့ပြန်လည်ရုပ်သိမ်းခဲ့တယ်လို့မြင့်မြင့်ဒေသခံတွေကပြောပါတယ်ပြန်လည်ရုပ်သိမ်းလိုက်တဲ့အစိုးရစစ်တပ်တွေဟာအင်အားဘလောက်ပြန်လည်ဆင့်ခေါ်တယ်မသိရပေမဲ့နိုင်ငံရေးရှုပ်ထွေးနေချိန်လိုအပ်နေတဲ့စစ်အင်အားတွေဖြည့်ဖို့အတွက်နေပြည်တော်ကိုပြန်ခေါ်တာဖြစ်နိုင်တယ်လို့ KNO ဘက်ကသုံးသပ်ခဲ့ပါတယ်KNO ဌာနချုပ်အနီးရှေ့တန်းတပ်စခန်းတွေကိုပြန်လည်ခေါ်ယူနေတာဖြစ်ပေမဲ့စစ်ရေးအခြေအနေငြိမ်သက်သွားတယ်လို့ယူဆလို့မရသေးကြောင်း KNO ဘက်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ကမ်းရိုးတန်းကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုသွေတန်းထားတဲ့ရေနံနဲ့သဘာဝတန်းွေပိုက်လိုင်းစီမံကိန်းကနေပိုက်လိုင်းဖြတ်တန်းရာရခိုင်ပြည်နယ်မကွေးတိုင်းမန္လီတိုင်းနဲ့ရှမ်းပြည်နယ်တွေဘက်မှမြေယာသိမ်းဆီးခံရမှုရောကြေးငွေကိစ္စမညီမျှမှုဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်နစ်နာမှုတွေရှိနေခဲ့ပါတယ်ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
ရင်နံနဲ့တန်ခွေပိုက်လိုင်းစီမံကိန်းအစပြုရာရခိုင်ဒေသမှာတော့ပင်လယ်ပြင်သွင်းငါးရှာဖွေဖို့အခက်တွေ့နေတယ်လို့ကြောက်ဖြူမြို့ဒေသခံဦးထွန်းလွင်ကခုလိုပြောပါတယ်
ရေအောက်ထဲမှာရှိတဲ့ကြောက်တွေကိုခွဲတဲ့အခါမှာဒီမိုင်းတွေနဲ့ဖောက်လို့ငါးတွေပါတည်တဲ့ဟာလေးပဲကျွန်တော်တို့ဟိုအစတုန်းကဆိုရင်ရှိခဲ့မှုပါတယ်ငါးချလာတယ်ဆိုတာထက်ငါးချရတဲ့ငါးဝင်ပြီးပြည့်စည်နေတယ်ဆို
ရင်နံနဲ့တဘာဝတန်ခွေပိုက်လိုင်းဖြတ်သွားတဲ့မကွေးတိုင်းနဲ့မန္တလေးတိုင်းဒေသကြီးထဲကကြေးရွာတွေမှာတော့မြေယာသိမ်းဆီးမှုအပြင်ရောကြီးငွေကိစ္စကလည်းတူညီမှုမရှိဘူးလို့ရင်နံချောင်းမြို့နယ်ငန်းလန်သာကြေးရွာကတောင်သူဦးတန်းမြင့်ကပြောပါတယ
်တို့ရွာလာတော့ယာကြီးရောတယ်၃နှစ်စာနောက်၅နှစ်စာဆိုရောတယ်ပိုင်လို့ဖြတ်သွားတာရင်ဒူဒူမြုပ်သွားတာရင်ဒူဒူတကယ်တော့ကွာချမှုကတော့အကုန်ပဲဒီရွာထဲမှာလည်းပိုင်လို့မြုပ်တာရင်အဒူဒူသူများတွေမှာ၅နှစ်ရပြီတော့ကျွန်တော်ကိုယ်တိုင်၃နှစ်စာပဲရ
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်လေချမ်းမြေတွေသိမ်းခံရပြီးအစာထိုးလုတ်ကင်စရာမရှိတဲ့အတွက်တရုတ်နိုင်ငံဘက်မှာအလုပ်သမားဖြစ်နေသွားရလုတ်လုတ်ကင်နေရတယ်လို့တိုင်းလူငယ်အဖွဲ့ကမိုင်းမျိုးအောင်ကပြောပါတယ်
ဒေတာခန်တွေကတော့သူကတရုတ်ရဲ့ဒီရောင်ွယ်အလုပ်သမားဖြစ်သွားတော့လုတ်ကင်နေဆင်းကြည့်သွားတာပေါ့နော်သူတို့ချမ်းမြေတွေတုံးပြန်လုတ်လုတ်ကင်စားတော့လို့မရတဲ့ပိုင်းကြီးရှိတော့သူတို့ကအစာထိုးပြန်ဝယ်ဖို့နေရာလည်းမရှိဆိုတော့သူတို့ပတ်စံနဲ့ကုန်သွားပြီးရရကြီးနေနေလေးနဲ့
ပြီးကြတဲ့လကွန်ပိုင်းတို့ကရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းမှာတရုတ်နိုင်ငံပိုင်း CMPC ကုမ္ပဏီကတည်ဆောက်နေတဲ့ရေနံတင်စိတ်ကန်းနဲ့ရေနံတူလောင်ကန်ဆောက်လုပ်ရေးစီမံကိန်းကတိန့်စီထားတဲ့လေယာဉ်မြေကိစ္စဆန္ဒပြဖို့စတင်ခတ်ရမှာကုမ္ပဏီနဲ့မြမစွမ်းရည်ဝန်ကြီးဌာနကတာဝန်ရှိသူတွေဟာအခုလထဲမှာရောကြီးငွေပေးမယ်ဆိုပြီးကတိပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ
်ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာနိုင်ငံရေးပါတီ18ဖွဲ့ကနေဝင်ရောက်ရှင်ပြိုင်ရွေးခန့်သွားမှာဖြစ်ပါတယ်အဲ့ဒီထဲမှာမွန်နိုင်ငံရေးပါတီ3ခုကလည်းမတူကွဲပြားစွာတည်ရှိနေသလိုဒေသအတွင်းမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်းကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
မွန်ပြည်နယ်အတွင်းရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းစည်းရင်တင်သွင်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခါရရှိဦးဟိုင်လင်းထက်ကအခုလိုပြောပါတယ
်။2023 2024 2028 2029 2030ရဲ့အထူးပဲလာတာ။ပြီးရင်တိုင်းရင်းသားကမြန်မာပြည်ဘဟုက12မျိုးသမီးပါဝင်တဲ့လူတော်ကလေးလောင်းဖြောက်ထားတာ52ယောက်
ဒီဘုကလာနဲ့ဆက်ပါရီယအောင်ဆက်ဖြစ်ပါပြီ။နောက်ထပ်တစ်ဆယ်ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေတာလောင်ဆာယာဒီမိုကရေစီပါတီကတော့မွန်မြင်းနယ်ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေတာကြီးတွေမှာကိုယ်စားလှယ်တောင်းဆက်ငါးနေရာဝင်ပြိုင်မှာဖြစ်ပြီးလာမယ့်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့လွှတ်တော်နိုင်ငံရေးမှာစိတ်ပါဝင်စားမှုပုံများလာတယ်လို့ပါတီပြ lambda ywe kaw pwae ma mon na pa ti ga ko sa pyu ko sa le rwe pyin titi poukla ko sa le rwe mya pya la be me bi tu rwe a ne ne ywe che tat me lo yong ji chang mo myo ta pa ti atwe ya mu nai le ye tama ka aku lo pyo ba de
lambda ywe kaw pwae ma tru ko tru me the ya me so su pi ji de ne ywe che pi da ywe che le ywe che tat lai me lo chan naw me ne a lo di na pa ti kaisa ne pa pyo sait ji ma de me pya mu me kwe mu lo pa ka lo sait ji su ye ywa ya
ကိုယ်စားလှယ်လောင်း59နှစ်ရာဝင်ပြိုင်မဲ့မော်မျိုးသားပါတီမှာလဲပါတီကိုယ်စားလှယ်လောင်းရွေးချယ်မှုကိစ္စနဲ့ပတ်သက်လို့ပါတီဝဲအချို့နှုတ်ထွက်ပြီးတော့တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲဝင်ပြိုင်မဲ့ပေါ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ်သူရရှိတယ်ပုဂ္ဂလိကနေပဲရွေးပါနေမရွေးဒါပေမဲ့တခုတည်းရှိတယ်နော်ဒါမဲကွယ်ကိုမော်မျိုးသားရဲ့မဲကွ ချက်ခံရေးနဲ့ဖွဲ့ပြေးရေးပါတီတိုင်းနာစီလောက်ညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်88မျိုးဆက်ကျောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီအစရှိတဲ့နိုင်ငံရေးပါတီ78ဖွဲ့ကနေဝင်ရောက်ရှင်ပိုင်သွားမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
တနင်္ဂနွေလုံးအပြစ်ခတ်ရစည်ဆိုင်ရာစာချုပ် NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNU, DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီအပါအဝင်ရှမ်းပြည်တပ်မတော် RCSS, SSA တို့ကနေပူးတွဲညညာချက်ထုတ်ပြန်ထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
내자디다드린다우트이수시진냐래타인드린로아시즌고나신게자라바셴디시즌네어투비오가톨린네어팟신가나리고치마루예인터넷웹사이트레이서 burmese.voanews.com 마레변미로나신로야바레셴UA ရဲ့မနေ့ဖြန်မနေ့6နာရီကနေ9နာရီအထိစီစဉ်နေကိုဖိုင်ဒိုမီတာ30 40 49 50တို့ကနေဖန်ယူနာဆင်လို့ရပါတယ်ရှင်။အခုကတော့ကြံနေတဲ့အချိန်မှာသတင်းချင်းချုပ်ကိုတခင်ပြသက်ကတလက်ကြီးနာပေးပါမယ်ရှင
်။မကြခင်ချင်းပါဖို့ပြင်းနေတဲ့မြန်မာနိုင်ငံရဲ့အတွက်နိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေကိုပိုးပြီးဖွင့်ပေးဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အပအဝင်အဓိကစိန်ခေါ်မှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်နေတယ်လို့ကာတာစင်တာလေးလိုက်အဖွဲ့ကမနေ့ကထုတ်ပြန်တဲ့ဒုတိယအကြိမ်မြောက်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရက်တွေကိုလုံနိုင်ခဲ့တာတွေ့ရပေမဲ့မဲဆင်းပေါ်မှာလူလူယုံကြည်မှုရှိစေဖို့အတွက်ရွေးကောက်ပွဲကော်မရှင်ကနေဆန္ဒမဲပေးခွင့်ကိုအတည်ပြုပေးတဲ့နည်းတွေကိုတတ်သမှတ်ထဲကျင့်သုံးဖို့အကြံပေးထားပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံတို့ဟာနှစ်နိုင်ငံအနောက်ပိုင်းနယ်စပ်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။ဒီပစ်ခတ်မှုဟာကြာသပတေးနေ့မှာစတင်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားဘက်ကတောင်ကိုရီးယားစစ်တပ်ချထားတဲ့စခန်းချထားတဲ့နေရာတွေကိုစတင်ပစ်ခတ်တာကြောင့်တိုက်ခိုက်မှုတွေဖြစ်ပွားတာလို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောပါတယ်။မကြာခင်ကထိုင်းနိုင်ငံဘန်ကောက်ကအီယဝင်လေးမျက်နှာဖျားမှာဖြစ်ပွားခဲ့တဲ့ဘုံခွက်တိုက်ခိုက်မှုကိုအနည်းဆုံး10ဦးကကြံစီခဲ့ပုံရပေမဲ့နိုင်ငံတကာအကြမ်းဖက်အုပ်စုရဲ့လက်ချက်တော့ဟုတ်ပုံမရဘူးလို့ထိုင်းအရာရှိတွေကပြောပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကအစိုးရလုံခြုံရေးအဆောက်အဦတစ်ခုရဲ့အပြင်ဘက်မှာဒီကနေ့အစောပိုင်းဖြစ်ပွားခဲ့တဲ့ကြီးမားတဲ့ကားဘုံခွက်တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်း IS Islamic စစ်သွေးကြွအဖွဲ့နဲ့ဆက်သွဲနေတဲ့အဖွဲ့တစ်ခုကကြေညာလိုက်ပါတယ
်။သတင်းချင်းချုပ်ကိုတော်ခွင့်မျိုးသက်ကြေညာပေးခဲ့တာပါ။ဒီကနေ့ညစစ်စစ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်။ကျွန်မကတော့ Kim Thuy ပါ။ View American တိုင်းရဲ့ကြာတာရင်းညစစ်စစ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 30 25 50နဲ့အစောပိုင်းနာရီဝက်9:00နာရီကနေ9:00ခွဲထိကိုတော့လိုင်းလက်မီတာ190 kHz 1509တို့ကနေအသံလွှင့်ပေးကြတာပါရှင်။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှဖျားချမ်းသာရှင်လန်းကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.